ကဲယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားနာယူပြီးရှေးဆက်ချခြင်းအများတန်ပေးဝေခြင်းကိစ္စကိုဆောင်ရွက်ကြမယ်။ယနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက်တဲ့1386ခုနှစ်ကဆုံးလာစဉ်8ရက်ခရစ်နှစ်2014ခုနှစ်မေလ6ရက်အင်္ဂါနေ့မှာစကိုင်းတောင်ရများဆက်ကြကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကအနန္တောနန္ဒ၅ပါးဥထိပ်ထားလျက်ကျေးဇူးရှင်မိခင်ကြီးတော်အေခင်မိခင်အလားကျေးဇူးကြီးမားတဲ့အမကြီးတော်လာကြည်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးမန္တလေးမြို့89လမ်း24 25လမ်းကြားဆိုင်တန်းလွှတ်ထောင်တန်းရက်မှာနေထိုင်ကြတဲ့ယေရှုရှင်ဖခင်ကြီးဥမောင်ကြီးနဲ့သာသမီများဖြစ်ကြတဲ့ဥလာထင်ဒေါ်ဟန်စိန်ကြီးဥလာစိန်ဥမြမောင်ဥဘုခင်ဒေါက်တာမြင့်သိန်းငွေထီးသုံးလက်လက်ဝတ်ရတနာနဲ့တန်တစ်တာရောင်းဝယ်ရေးမိသားစုတို့ဖြစ်ပါတယ်မိမိတို့ငွေထီးသုံးလက်မိသားစုကစကိုင်းတောင်ရညဆက်ကြအကြောင်းတိုက်တို့လာရောက်ပြီးယနေ့အခါမှာညဆက်ကြအကြောင်းတိုက်မှာသတင်းသုံးနေထိုင်ပြီးသာသနာတော်ဝင်များကိုထမ်းဆောင်နေတဲ့ပရိယတိသာသနာလင်္ကာရတက်ကြတိဟာတာမဏိကျော်ဘွဲ့သာသနင်ကုရတာမဏိကျော်ဘွဲ့ရရှိထားတဲ့တာမဏိရှင်အကဝေဒာလင်္ကာရအားတဲ့ငါတပိတ်ပြိခရာတန်စာဆင်ပြီးတော့မြင့်မြတ်တော်ရန်ဖြစ်သူရောက်အောင်သွတ်သွင်းချီးမြှောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာကိုချီးမြှောက်ပူဇော်ကြတယ်ထိုရန်ကံမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုင်တန်ဃာတော်350တို့အားအာယုဇွန်းဆက်ကတ်လှူဒန်းခြင်းတန်ဃာတော်350ကျော်တို့အားနေဇွန်းများဆက်ကတ်လှူဒန်းခြင်းတန်ဃာတော်350ကျော်တို့ဟာညနေခါဖြောရီဆေးပစ္စည်းများလောင်းတူခြင်းဆိုတဲ့တနေ့တာကုသိုလ်လုပ်ငန်းများကိုလည်းပဲရဟန်းခံမင်္ဂလာအကြောင်းပြုပြီးစီပူအားထုတ်ကြတယ်။နံပါတ်1ပင့်တန်ဃာတော်ရဟန်းတေရဲ့ဆရာသမားဆရာတော်6ပါးနဲ့မြတ်စွာဘုရားနိုင်ကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးလျှင်ဘုမတ်သင်္ကန်းတွီးစုံတစုံစီအားဖြင့်သင်္ကန်း12စုံတပါးတပါးအား၅ဆောင်ကျက်တန်ဝုထုပစ္စည်းများကိုလှူဒန်းခြင်းအပြင်နဝကမ္မ၆သိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားအကြောင်းတိုင်အနုနာယကစာချာဘုန်းကြီးကနဝဇကစာချာဘုန်းကြီးအပါး20တို့အားတပါးတပါးလေး၃ဆောင်ကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းအပြင်၆သိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းဓမ္မပူဇာအဖြစ်မာနာယကဆရာတော်အားမုံမျိုးစုံပါဝင်တဲ့ကရောပန်းချင်းတချင်းလှူဒန်းခြင်း၅သိန်းကျက်တန်ဝုထုပစ္စည်းများကိုလှူဒန်းကြခြင်းစွမ်းစားကြောင်ဘုန်းကြီးဥကောဝိဒအားလည်းပဲ၃သိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းကြခြင်းမေတော်ဤဖွာပုံညာဝတိအားလည်းပဲလိုအပ်တဲ့ဆေးပစ္စည်းစသည်အတွက်၃သိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းယဟန်တဲ့အရှင်အကဝေဒလင်္ကာရရဲ့ပစ္စည်းလေးပါအတွက်တသိန်းကျက်တန်ဝုထုပစ္စည်းများထပ်မံလှူဒန်းကြခြင်းမြတ်စွာဘုရားဆရာတော်ရှင်အိန္ဒဂါပိယွန်သာရေးသားတဲ့ဘဝနေနည်းဆိုတဲ့အိတ်ဆောင်စာအုပ်လေးကိုလည်းဓမ္မဒါနအဖြစ်ပုတ်ရီ2000ရိုက်နှိပ်လှူဒန်းခြင်းမြတ်စွာဘုရားကြောင့်တိုင်တန်ဃာတော်ပါ350ကျော်တို့အားတစ်ပါးတစ်ပါးလျှင်ခြေတုပ်ဘဝတထည်စီလှူဒန်းခြင်းဆိုတဲ့ဒါနာကောင်းမှုရဟန်းတဲ့အရှင်အကဝေဒာလင်္ကာရအားလည်းပဲရဟန်းတို့ဟာအဆက်တဲ့တပိတ်သင်္ကန်းစတဲ့ပရိခရာမျိုးစုံနဲ့စောင်းချင်သောပိဋကကျမ်းစာအုပ်မျိုးစုံတို့ကိုလည်းပဲလှူဒန်းကြတယ်တာကယနေ့ပြုလုပ်တဲ့ဝေထီသုံးလက်မိသားစုရဲ့ဌာနကောင်းမှုကြွရောက်လာတဲ့အပရိသတ်တွေကိုလည်းကျွေးမွေးအခမ်းကြရတယ်ပေါ့ဓမ္မမိတ်ဆွေများလည်းပဲစုပေါင်းပြီးတော့ပါဝင်ပြီးကုသိုလ်ပြုကြတာကရှိဦးမျိုးဒေါက်တာမျိုးမင်းမမုံမှုမိသားစုကပဲစီတန်ဆေဘိတာဝင်၃ဂုံလှူဒန်းခြင်းမန္တလေးမျိုးဦးကျော်စုတော်ရင်ထေထိန်လင်းမိသားစုကရွှေရင်အေးလက်ဖက်များလူပရိသတ်အတွက်ကျွေးမွေးအခမ်းကြခြင်း မန္တလေးမြို့တင်းတင်းမွေးမိသားစုကလည်းပဲတန်ဃာတော်ရှင်မြများအားလက်ဖက်နဲ့ပဲကြော်အစိုးလူတန်းကြခြင်းနံပါတ်၄ခင်မွန်မြို့ထောတန်းစိန်တမိမခင်ဆန်းလင်းမိသားစုကဓမ္မပူဇာအဖြစ်တင်ငန်းတစုံမန္တလေးမြို့ဒေါ်စုမိသားစုကတန်ကြီးကအဖြစ်ကျက်သွန်ဤပိတ်တာ90နဲ့ပဲစိန်မြင့်အောင်ဒေါ်ချူချူဝင်းမိသားစုက3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းမေတော်ကြီးတဖွာပုံညာဝတ္တီမြေမရင်ရင်ဦးတို့ကလည်းပဲနဝကံမ3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းစကိုင်းမြို့ရွာတကြီးစည်တန်းရက်နေတဂါကြီးဥတာတီဓမ္မကြီးဒေါ်ကျင်စိန်တမိတော်ညွန့်ညွန့်ဆန်းနဲ့မောင်နှမများမိဘမေတ္တာမိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းအမရဘူရာမျိုးပိန်တန်းရက်မှနေထိုင်တဲ့ဒေါ်မမကြီးမိသားစုက1000ကျပ်တန်ဥဟန်မြင့်ဒေါ်ခင်နှင့်သက်မိသားစုက1000ကျပ်တန်ဥတန်ဝင်းဒေါ်လှလှချင်းမိသားစုက1000ကျပ်တန်ကိုမြင့်စောဦးမအေးအေးမိသားစုက1000ကျပ်တန်မန်းစကိုင်းမျိုးဥမြင့်တန်ဒေါ်ခင်မမရှမ်းပမာပွဲယုံမိသားစုကလည်းပဲတသိန်းကျပ်တန်နဲ့သင်္ကန်းတစ်စုံကိုဓမ္မပူဇာအဖြစ်လှူဒန်းခြင်းဥလုံးမောင်ဒေါ်လာရှင်တမိမတင်တင်မြောင်မြို့မိသားစုကလည်းပဲ1000ကျပ်တန်ဥဝင်းကျော်ဒေါ်မြင့်မြင့်မိသားစုက3000ကျပ်တန်ဆိုပြီးတော့ဓမ္မမိတ်ဆွေများလည်းပဲပါရမီဖြည့်ပတ်နေအဖြစ်ဝိုင်းဝန်းပြီးတော့ကုသပါရမီများကိုစီပူအားထုတ်တယ်ဒါကငွေထီသုံးလက်မိသားစုနဲ့ဓမ္မမိတ်ဆွေများရဲ့ဒါနကောင်းမှုထိုရဟန်းကမင်္ဂလာကိုကြောင်းပြုပြီးတော့တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုထက်မှန်ခံယူဆောက်တည်ကျင့်သုံးကြတယ်ဒါကသီလကောင်းမှုပရိတရားတော်နဲ့နှုမောဒနာတရားတော်နာယူခြင်းစတဲ့ဘာဝနာကောင်းမှုများကိုလည်းစီပူတယ်တဲ့ဒီတော့ရဟန်းကမင်္ဂလာကိုကြောင်းပြုပြီးတော့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုဝေထီသုံးလက်မိသားစုနဲ့ဓမ္မမိတ်ဆွေများကစီပူအားထုတ်တယ်။အဲ့တော့ဘုန်းကြီးအနေနဲ့ယနေ့နှုမောဒနာတရားဖြစ်တဲ့ဟောပေးမှာကပဋ္ဌာန်း24ပစ္စည်းတွေဟေတုပစ္စယောဆိုတဲ့ဒီပစ္စည်းလေးကိုဒီပစ္စည်းကိုဘုန်းကြီးကနေပြီးတော့ဘဝနေနည်းဖြစ်တဲ့ဘဝသစ်ပင်ဆိုတဲ့ခေါင်းစည်းနဲ့နုမောဒနာတရားကျင့်သုံးပွင့်ရာတရားတစ်ပုဒ်ကိုဟောပေးမယ်တရားနာမည်ကဘဝသစ်ပင်အဲ့တော့ဒါဟာဘုန်းကြီးတို့ဟေတုပစ္စယောဆိုတဲ့ဒီပဋ္ဌာန်းဟေတုပစ္စည်းဟိတ်ချောက်ပါလိမှုဘုန်းကြီးကမိပြီးတော့ဒီတရားကိုဘဝမှာနေထိုင်ကျင့်သုံးတတ်အောင်ဟောပေးမယ်ဘုန်းကြီးတို့သစ်ပင်တွေကိုအကြံစားခွဲလိုက်လို့ရှိရင်သုံးမျိုးသုံးစားရှိတာတွေ့ရတယ်ပေါ့နံပါတ်1လူသားကျိုးပြုသစ်ပင်နဲ့တရက်ပင်တမာပင်စတဲ့အပင်တွေဟာလူသားတွေအပေါ်မှာကိုတိုင်းတာနဲ့ကိုကျေးဇူးပြုနေကြတဲ့သစ်ပင်တွေဒါမျိုးတွေလည်းပဲရှိတယ်ပေါ့နံပါတ်2အစိတ်ပင်နဲ့အစိတ်ပင်ဆိုတာလူသားတွေကိုအထူးသဖြင့်အသိဉာဏ်နဲတဲ့ပုံကိုယ်တွေကိုဆင်းရဲဒုက္ခပေးတဲ့ပင်တွေနောက်ဆုံးသေးတော့အောင်ဒုက္ခပေးတဲ့သစ်ပင်တွေဒါကိုအစိတ်ပင်တွေဒီလိုသစ်ပင်အုပ်စုရတဲ့တစ်မျိုးရှိတယ်။နောက်နံပါတ်3လူသားလည်းအကျိုးမပြုအစိတ်ပင်လူသားတွေကိုလည်းဒုက္ခမပေးရိုးရိုးအလေလက်ဖြစ်တဲ့သစ်ပင်အုပ်စုရလည်းပင်တစ်မျိုးရှိတယ်တဲ့ဒါကဘုန်းကြီးတို့လောကမျက်မြင်သစ်ပင်3မျိုးသုံးစားအကြံဉာဏ်ခွဲကြည့်တာနံပါတ်1လူသားကျိုးပြုသစ်ပင်နံပါတ်2လူသားတွေကိုဒုက္ခမျိုးစုံပေးတဲ့အစိတ်ပင်နံပါတ်3အကျိုးလည်းမပြုဆင်းရဲဒုက္ခလည်းမပေးဘူးရိုးရိုးတာမညသစ်ပင်ရိုးရိုးသစ်ပင်ဒီလိုသုံးမျိုးသုံးစားရှိတယ်ပေါ့အဲ့တော့ခေါင်းကြီးတို့လူသားကျိုးပြုသစ်ပင်တွေဆိုတာကတော့ရေတောက်မြေရှင်သန်းရှင်သန်းသလောက်ပင်စည်းတွေအခက်အလက်အရွက်အသီးပွင့်တွေဝေစားပြီးတော့လူသားတွေရဲ့အာဟာရဓာတ်ကိုလည်းပဲပြေဝစေတယ်လူသားတွေကိုအရိပ်ပေးခြင်းစတဲ့နေမျိုးစုံတွေလည်းပဲအကျိုးပြုတယ်တဲ့အဲ့တော့လူသားကျိုးပြုသစ်ပင်တစ်ပင်ရဲ့ရေတောက်မြင့်ရှင်သန်ပြီဆိုရင်အလုံးလူသားတွေဟာအာဟာရဓာတ်ပြေဝခြင်းအရိပ်အဝတ္တကိုပြီးကိုးခြင်းရာသီဥတုကောင်းမွန်ခြင်းစတဲ့ချမ်းသာမျိုးမျိုးကိုခံစားနိုင် ဒါကိုလူသားကျိုးပြုတစ်ပင်လို့ခေါ်ရတယ်။အချိတ်ပင်တစ်ပင်ရဲ့ရေတောင့်မြင့်ရှင်သန်ပြီဆိုရင်တော့ရေတောင့်မြင့်ရှင်သန်တဲ့လောက်ပင်စည်အခက်အလက်ရွက်အတီးပွင့်ကြီးဝေစားမယ်ဝေစားတဲ့လောက်လူသားတွေကိုဒုက္ခပေးနိုင်တယ်။နောက်ဆုံးသေးကသေးတဲ့လောက်ကြီးသေခြင်းဆင်းရဲကြီးရောက်သွားအောင်ဒုက္ခပေးနိုင်တယ်။ပဝန်ကျင်မိပါဆွေမျိုးတွေကိုလည်းပဲတောကပူဆွေးမှုတွေနဲ့ဒုက္ခပေးနိုင်တယ်။ဒါကြောင့်အစိပ်ပင်ရဲ့ရေတောင့်မှုရေတောင့်မြင့်ရှင်သန်မှုဟာလူသားတွေအတွက်ဒုက္ခဖြစ်စေနိုင်တယ်တဲ့တချို့သစ်ပင်တွေကြတော့လူသားကိုလည်းအကျိုးတလောက်ကြီးမပြုတ်ပါဘူးအရေးလည်းမပေးနိုင်အတီးအရွက်အပွင့်ဒါတွေလည်းပဲအကျိုးမပြုတ်လူသားတွေကိုဒုက္ခပေးနိုင်သလားဒီလိုလဲပေးတာမဟုတ်ဘူးဒီလိုသစ်ပင်မျိုးလည်းရှိတာပေါ့အဲ့တော့ဘုန်းကြီးကနှစ်မျိုးနှစ်စားကိုဒီကထားပြီးတော့ဟောမယ်ဒီသစ်ပင်တွေလိုပဲတဲ့ဘဝခန္ဓာရထားတဲ့တတ္တဝါတွေမှာလည်းပဲအစိပ်ပင်နဲ့တူတဲ့ပုဂ္ဂိုလ်လူသားကျိုးပြုသစ်ပင်နဲ့တူတဲ့ပုဂ္ဂိုလ်အကျိုးလည်းမပြုဒုက္ခလည်းမပေးဒီလိုရိုးရိုးလူသားပုဂ္ဂိုလ်ဒီလိုသစ်ပင်နဲ့တူတဲ့ပုဂ္ဂိုလ်လို့လူသားတွေကိုလည်းပဲခွဲချမ်းစိတ်ပြာကြည့်ဒီလိုသုံးမျိုးသုံးစားရှိတာတွေ့ရတယ်ပေါ့အဲ့တော့ဘုန်းကြီးကပြောချင်တာကအစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ဒီနှစ်ပင်ကိုဥပမာပေးပြီးတော့ဟေတုပစ္စယောဆိုတာလေးကိုနီးမိပြီးတော့အာလုံးကျင့်သုံးနိုင်ဖို့နေစဉ်ဘဝမှာလိုက်နာနိုင်ဖို့နာယူနိုင်ဖို့အတွက်ဒါလေးကိုဘဝသစ်ပင်ဆိုတဲ့ဒီတရားလေးဟောပေးမယ်။ဘုန်းကြီးတို့ရရှိထားတဲ့ခန္ဓာ၅ပါးရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာစုပေါင်းထားတဲ့ဒီခန္ဓာလူတွေနဲ့တည်ပြန်မာတွေအများစုကခန္ဓာ၅ပါးကိုဖွဲ့စည်းထားတာဒါကိုလူလို့သတ်မှတ်တယ်အဲ့တော့နှက်ပြန်မာတွေလည်းပဲတချို့ခန္ဓာ2ပါးတချို့ခန္ဓာ4ပါးတချို့ခန္ဓာ5ပါးအဲ့တော့ဒီခန္ဓာ5ပါးဆိုတဲ့ယုံနဲ့တရားတွေဟာတကယ်တော့သစ်ပင်တွေနဲ့တူတယ်တဲ့ဒါကဘဝသစ်ပင်ဆိုပြီးတော့ဘုန်းကြီးကညညွန်းပြီးတော့ဟောလိုက်တာအဲ့တော့မိမိတို့ရရှိထားတဲ့ဘဝခန္ဓာဟာကိုဒီတရားလေးကိုနာယူပြီးတော့သုံးသပ်ကြည့်ရမယ်ငါရဲ့ဘဝခန္ဓာဟာအစိတ်ပင်နဲ့တူနေသလားဒါမှမဟုတ်ငါရဲ့ဘဝခန္ဓာဟာလူသားကျိုးပြုသစ်ပင်နဲ့တူနေသလားဒါလေးကိုသုံးသပ်ရမယ်ဆင်ခြင်ရမှားလို့ရှိရင်လည်းပဲကိုပြုပြင်နိုင်ရမယ်မှန်လို့ရှိရင်လည်းပဲကျင့်သုံးနိုင်ရမယ်အဲ့တော့ပကတိသစ်ပင်တွေမှာတော့အစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ဘုံညတိနှမျိုးကိုပဲညီညွန်းပြီးတော့ဟောပေးမယ်အစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ကိုလူသားတွေကအလုံးတတိနားလေတဲ့ပုဂ္ဂိုလ်တွေကရှောင်တဲ့အပင်ရှောင်ပြီးတော့စားသုံးတဲ့အပင်စားသုံးတော့ဒါမျိုးတွေကအန္တရာယ်ကင်းတယ်ပေါ့ဒါမျိုးတွေကရှေးလူကြီးတွေကသတ်မှတ်ထားခဲ့တယ်လူသားတယောက်ရဲ့ဘဝခန္ဓာကိုလည်းပဲ तू ကစိတ်ပင်နဲ့တူတယ်ဘလို့နည်းနဲ့သိနိုင်မလဲသူ့ရဲ့ဘဝခန္ဓာရရှိထားတဲ့ဘဝခန္ဓာကတော့လူသားကျိုးပြုသစ်ပင်နဲ့တူတယ်ဒီလိုဘလို့နည်းနဲ့သိနိုင်မလဲဒါလေးတွေဘုန်းကြီးတို့စဉ်းစားဖို့လိုတယ်။အဲ့တော့ဘုန်းကြီးတို့ယဟန်တန်ဃာတွေလည်းပဲဒီလိုပဲအစိပ်ပင်နဲ့တူတဲ့ယဟန်တန်ဃာလူသားကျိုးပြုတဲ့သစ်ပင်နဲ့တူတဲ့ယဟန်တန်ဃာဒီလိုအကျဉ်းကြီးနှစ်မျိုးကိုဘုန်းကြီးပြောပေးမယ်။နောက်တစ်ခါတိလရှင်ဆရာကြီးဆရာလေးတွေလူသားကျိုးပြုသစ်ပင်နဲ့တူတဲ့တိလရှင်ဆရာကြီးဆရာလေးအစိပ်ပင်နဲ့တူတဲ့လူသားတွေကိုဒုက္ခပေးနိုင်တဲ့တိလရှင်ဆရာကြီးဆရာလေးဒါလည်းပဲ၃မျိုး၂မျိုးနှစ်စားရှိနိုင်အကျိုးလည်းမပြုဒုက္ခလည်းမပေးဒါမျိုးလည်းရှိလို့ရှိနိုင်တာဘုန်းကြီးက၂မျိုးကိုပဲအဓိကညီညွတ်ပြီးတော့ဟောပေးမယ်ပေါ့အဲ့တော့လူသားတယောက်ကအစိတ်ပင်နဲ့တူပါတယ်လို့သိနိုင်ဖို့ရာအတွက်ဘာလို့ကြည့်မလဲလူသားတယောက်ဟာလူသားကျိုးပြုသစ်ပင်နဲ့တူသလားမတူဘူးလားဘာလို့ကြည့်မလဲဘုန်းကြီးတို့ဒီဓမ္မသဘောနဲ့ဘဝခန္ဓာကိုစိတ်ဖြာပြီးတော့ဘဝသစ်ပင်ကိုကြည့်လို့ရှင်ရေတောင့်မြစ်ကိုကြည့်ပြီးခွဲနိုင်တယ်တဲ့ဒါကပကတိသစ်ပင်နဲ့မတူတဲ့အချက်လက်တစ်ခုလေပကတိသစ်ပင်ကတော့ကိုယ်ရှိမှစားလို့သေသွားရင်ဒါအစိတ်ပင်ပဲလူကြီးသူမတွေကဒါမစားကောင်းဘူးဒီလိုပြောရင်ဒါအစိတ်ပင်ပဲသိရတယ်အဲ့တော့မိမိတို့ရရှိထားတဲ့ဘဝခန္ဓာအစိတ်ပင်ဖြစ်နေသလားလူသားကျိုးပြုသစ်ပင်ဖြစ်နေသလားဒါကိုတော့ရေတောင့်မြစ်ကိုကြည်ရတယ်တဲ့ဘဝခန္ဓာတွေမှာလည်းပဲရေတောင့်မြစ်တွေရှိတယ်ပေါ့အဲ့တော့ကောင်းပြီအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်ရဲ့လူသားရဲ့ တတဝါတွေရဲ့ရေတောင်းမြစ်သုံးသွေရပါလဲဆိုတော့လောဘရေတောင်းမြစ်ဒေါသရေတောင်းမြစ်မောဟရေတောင်းမြစ်ဒီရေတောင်းမြစ်သုံးသွေရှင်သန်နေပါပြီဆိုရင်တော့အကောင်းနေပါပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာအစိတ်ပင်နဲ့တူတဲ့လူသားပဲသူ့ရဲ့ဘဝခန္ဓာအစိတ်ပင်နဲ့တူနေပါလားလို့ဒီလိုသုံးသပ်ဆုံးဖြတ်လို့ရတယ်အဲ့တော့လောဘဆိုတာအရာရာမှာကိုယ်ကလိုချင်တဲ့သဘောကိုယ်အတွက်သာတည်တဲ့သဘောမတရားသဖြင့်တရားသဖြင့်မသိဘူး။ကြောင်ရှူတာကြောင်မဲတာအဓိကမဟုတ်ဘူး။ကြွက်ခုတ်တတ်ဖို့အဓိကငါချမ်းသာဖို့အဓိကငါဆင်ပြေဖို့အဓိကဒီလိုသဘောနဲ့လောဘသဘောတရားတွေရှင်သန်နေပါတယ်ဆိုရင်ဒါဟာလောဘရေတောင်းမြင့်ရှင်သန်နေတဲ့ဘဝတစ်ပင်လို့ဘဝခန္ဓာရဲ့ရေတောင်းမြင့်ဟာဒီလိုမျိုးလောဘရေတောင်းမြင့်ရှင်သန်နေဒီဘဝခန္ဓာဟာအစိတ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝတစ်ပင်လို့ခေါ်ရတယ်အဲ့တော့လောဘရေတောင်းမြင့်ရှင်သန်နေတဲ့အမျိုးသမီးတယောက်အမျိုးသားတယောက်ယဟန်တန်ကားတစ်ပါးတိလာရှင်တစ်ပါးအစိတ်ပင်နဲ့တူသွားပြီသူ့ကိုကြောင်းပြူပြီးတော့ပဝန်းကျင်လည်းပဲပူလောင်နိုင်တယ်သူ့ကိုယ်တိုင်လည်းပဲအပေလေးပါငရေတရိစံပိတ်တာသူတကယ်ဆင်းရဲတဲ့ဘဝခန္ဓာတည်းတည်းရရှိသွားနိုင်တယ်ဒါကြောင့်မို့လောဘရေတောင်းမြင့်ရှိရင်ဒါဟာစိတ်ပင်ပဲစိတ်ပင်နဲ့တူတဲ့ဘဝခန္ဓာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဘဝတည်ပင်ကိုဆုံးဖြတ်လို့ရတယ်တချို့ကြတော့ဒေါသရေတောင်းမြစ်တွေရှင်သန်နေတဲ့ဒါလည်းပဲအစိတ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝတည်ပင်ပဲအရာရာမှာပောက်ကွဲတယ်ကိုဒေါသကိုတီးမခံနိုင်ဘူးပျော်ပြလျာမှဆိုးပြလျာမှအဲ့တော့အစားတောင်းတဲ့ပတ်သက်ရင်တီးမခံနိုင်ဘူးအဝတ်အစားနဲ့ပတ်သက်ရင်ကောင်းကောင်းပဲဝတ်ချင်တဲ့တီးမခံနိုင်ဘူးအားလုံးနဲ့အဆင်ပြေအောင်မနေတတ်ဘူးမေတ္တာတရားအားနည်းပြီးတော့ပောက်ကွယ်လေတယ်တိမခံနိုင်တဲ့စိတ်ရှိတယ်ဒါဆိုရင်ဒေါသရေတောင်းမြစ်တွေရှင်သန်နေတယ်ဒီလိုဒေါသရေတောင်းမြစ်ရှင်သန်တဲ့အမျိုးသမီးတယောက်အမျိုးသားတယောက်ရဟန်းတော်တစ်ပါးတိလရှင်တစ်ပါးကိုလည်းပဲဒါဟာအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်တဲ့ဘဝတစ်ပင်ဟာအစိတ်ပင်နဲ့တူတယ်သူ့အကြောင်းပြုပြီးအလုံးမှပူလောင်ရတယ်ငြိမ်းချမ်းမှုကိုခံစားလို့မရဘူးအပူငွေ့တွေပဲထွက်နေတယ်ဒါဘုန်းကြီးတို့လူတယောက်အစိတ်ပင်လားလူသားကျွတ်ကျွတ်တစ်ပင်လားကိုယ့်ရဲ့ဘဝခန္ဓာဘဝတစ်ပင်ကြီးကိုသုံးသပ်တတ်ဖို့ဒါလေးတွေပြောပြတာနောက်တစ်ခုကမောဟရေတောင်းမြည့်တဲ့မောဟရေတောင်းမြည့်တူဆိုတာအမှန်တရားကိုမသိတာအာမောဟရေတောင်းမြည့်ပညာရေတောင်းမြည့်ဆိုတာအမှန်တရားကိုသိတာကုသိုလ်လုပ်ရင်ဘုပဲဘယ်လိုစိတ်ထားနဲ့လုပ်ရင်ကောင်းလဲသာသနာအတွက်အကျိုးရှိတယ်ဘလို့စိတ်ထားနဲ့လုပ်ရင်ဂုံပကတနာတွေရဲ့လွှမ်းပြီးတော့ကုသိုလ်တွေရဲ့နည်းနည်းရတယ်ပျော်ရွှင်ရုံပဲဖြစ်တယ်ဒီလိုခွဲခြားသိရင်ဒါဘဝရေတောင်းမြင့်မရှင်သန်တော့ဘူးပေါ့ဒီလိုမှမဟုတ်ပဲနဲ့ကုသိုလ်လုပ်တာဘယ်ဂုံပကတနာတွေဘယ်ပျော်ပျော်ရွှင်ရွှင်နဲ့တကယ်ကုသိုလ်ကြီးထင်လို့အမှန်တရားကိုမသိဘူးဒါဆိုရင်တော့ဘဝရေတောင်းမြင့်တွေရှင်သန်လာတတ်တယ်ပေါ့တချို့ဆိုလို့ရှိရင်မိဘရဲ့ကျေးဇူးမသိစသည်ဖြင့်အမှန်တရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေဟာဘုန်းကြီးတို့မောဟရေတောင်းမြစ်ရှင်သန်တတ်တယ်ပေါ့အ ਨੇ စုံကံကံရဲ့အကျိုးကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ဒီလိုယုံကြည်မှုနဲ့ရှင်ပြီးတော့ခွဲခွဲခြားခြားသိရတယ်ဂုံပကတနာနဲ့အနှစ်သာရလေးတွေကိုခွဲခြားပြီးတော့သိတတ်တယ်ဆိုရင်အခြေခံအဖြစ်တော့ကုသိုလ်အကုသိုလ်ခွဲခြားသိတယ်လှုပ်တယ်မလှုပ်တယ်ခွဲခြားသိတယ်ပြောတင်တဲ့စကားမပြောတင်တဲ့စကားခွဲခြားသိတယ်ဒါဆိုရင်ဘုန်းကြီးတို့မောဟရေတောင်းမြစ်ကအာနေတယ်ဒီလိုမှမသိပါဘူးကုသိုလ်မှမသိအကုသိုလ်မှမသိပြောတင်တဲ့စကားမပြောတင်တဲ့စကားမသိဘူးဆိုရင်ဒါဟာမောဟရေတောင်းမြစ်ရှင်သန်တယ်ဒီပုဂ္ဂိုလ်ဟာလည်းပဲအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်တဲ့အစိတ်ပင်နဲ့တူတဲ့ဘဝတစ်ပင်ဒီလိုပုဂ္ဂိုလ်မျိုးဘဝတစ်ပင်ဟာအစိတ်ပင်နဲ့တူနေတတ်ပါတယ်ဒါကဘုန်းကြီးတို့အစိတ်ပင်ဘဝတစ်ပင်ဟာအစိတ်ပင်နဲ့ဖြစ်နေသလားလူသားကျိုးပြီးတစ်ပင်နဲ့ဖြစ်နေသလားသိအောင်ကုကုကုပြန်ပြီးတော့သုံးသပ်တဲ့အခါမှာရေတောင်းမြစ်ကိုကြည့်ပြီးတော့သုံးသက်ရတယ်ပကတိတစ်ပင်တွေကရေတောင်းမြစ်ကြည့်ပြီးတော့သုံးသက်လို့မရဘူးအဲ့တော့ဒီလောဘဒေါသမောဟရေတောင်းမြစ်ရှင်သန်ရင်ရှင်သန်သလောက်ပင်စည်းတွေအခက်လက်ရွက်တီးတွေအပွင့်တွေနဲ့တူတဲ့ခန္ဓာတွေကလည်းပဲမကောင်းတာတွေဖြစ်ပြီးတော့နောက်ဆုံးကိုယ်ကိုယ်တိုင်ပူလောင်ဆင်းရဲရုံနဲ့မကဘဲနဲ့ပဝန်းကျင်ပူလောင်ဆင်းရဲတယ်ကိုယ်ကိုယ်ကြောင်းပြူပြီးတော့ကိုယ့်ဘဝခန္ဓာကိုကြောင်းပြူပြီးတော့ဘာသာသာသနာအရှက်တကွဲအကျိုးနဲ့တွေသိခါကြမှုတွေဖြစ်သွားနိုင်တယ်တဲ့ဒါလေးတွေဟာကိုကုကုပြန်ပြီးတော့သုံးသပ်ဖို့အစိတ်ပင်နဲ့တူနေသလားငါရဲ့ဘဝတစ်ပင်ဟာဒါမျိုးလေးတွေသုံးသပ်တတ်ဖို့ဆင်ခြင်တတ်ဖို့ဘုန်းကြီးကပြောပြနောက်တစ်ခါဘုန်းကြီးတို့ လူသားကျိုးမျိုးတစ်ပင်နဲ့တူတဲ့တစ်ပင်နဲ့ခန္ဘဝခန္ဓာဘဝခန္ဓာလူသားကျိုးမျိုးတစ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝတစ်ပင်ဒီလိုပုံကိုယ်တွေလည်းပဲရှိနေတယ်ဒီလိုတစ်ပင်နဲ့တူတဲ့ပုံကိုယ်တွေလည်းရှိနေတယ်သူတို့ရဲ့ကိုယ်လည်းပဲရေတောင်းမြစ်ကိုကြည့်ပြီးတော့ဆုံးဖြတ်ရတယ်သူတို့ရဲ့ရေတောင်းမြစ်သုံးတွေကအာလောဘရေတောင်းမြစ်အာဒေါသရေတောင်းမြစ်အာမောဟရေတောင်းမြစ်တဲ့အာလောဘရေတောင်းမြစ်ဆိုတာဘာလဲလောဘဆိုတာလိုချင်တာအရာရာကိုယ်ဟာပဲလိုချင်တဲ့သဘောဟာလောဘရေတောင်းမြစ်ရှင်သန်တဲ့အစိတ်ပင်အဲ့တော့အာလောဘဆိုတာအရာရာမှာကိုယ်ကပေးဆက်ချင်တာကိုယ်ဟာပဲပေးနေချင်တာပေးတဲ့ဘက်ကနေချင်တာဒါအာလောဘရေတောင်းမြစ်ရှင်သန်တယ်လို့ခေါ်ရတယ်အဲ့တော့အာလောဘရေတောင်းမြစ်ရှင်သန်ပြီဆိုရင်မျိုးသမီးတစ်ယောက်မျိုးသားတစ်ယောက်ဘိဘအပေါ်မှာကိုယ်ဟာပဲပေးဆက်ချင်တာပေးဆက်တဲ့ဘက်ကပဲနေချင်တာငငယ်လေးတွေကဘိဘပေါ်မှာပစ္စည်းနဲ့မပေးဆက်နိုင်တော့မှကိုကျေးဇူးရှင်တွေပေါ်မှာစိတ်ချမ်းသာမှုလေးတော့ပေးဆက်တယ်ပေးဆက်နိုင်အောင်လည်းကြိုးစားနေတယ်ဒါအာလောဘရှင်တန်အာလောဘရေတောင်းမြင့်ရှင်တန်နေတဲ့ဘဝတစ်ပင်ကြီးရဲ့လက္ခဏာလေးတွေနောက်တခါကိုကဘိဘဆရာသမားဖြစ်တယ်သာသမီတွေတပည့်တွေအပေါ်မှာကိုကပဲပေးနိုင်ကြရစီသာသမီတွေကြီးကလက်ဖြန့်ပြီးတော့မတောင်းမရစေနဲ့ကိုကပေးနိုင်တဲ့ဘက်ကပဲယက်တည်ပြရစီဘုန်းကြီးတို့ဆရာသမားတွေဆိုလို့ရှိရင်လည်းဒီလိုပဲတပည့်တွေမွေးထားတယ်ကိုကပညာကိုပေးနိုင်ပါရစေသူတို့လိုချင်တဲ့ပညာတွေပေးနိုင်ပါရစေပစ္စည်းလေးပါလိုအပ်ချက်ကိုကပဲပေးနိုင်ပါရစေစိတ်တက်မြင်မှမှုကိုကပဲအမြဲတမ်းပေးနေနိုင်ပါရစေစီကံလိုက်နာတဲ့ပြေဝါတဲ့တကယ်အာဇာနည်အကျော်မော်ဒီသာသနာ့အတွက်အကျိုးရှိတဲ့ယဟန်လေးဖြစ်အောင်တာမလေးတွေဖြစ်အောင်ပြုစုပေးနိုင်ပါရစေကိုယ့်ရဲ့ဆင်းရဲဒုက္ခကိုထဲ့မတွက်ပဲနဲ့တပည့်တွေအတွက်ပေးဆက်ခြင်းနဲ့စိတ်ရှိပြီဆိုရင်ဒါအလောဘရေတောင်းမြင့်ရှင်သန်တာလို့ခေါ်တယ်။လောဘကကိုယ့်အတွက်ပဲလိုချင်တာကိုယ်တတ်တာလို့နေချင်တယ်ဒီရေတောင်းမြင့်။အလောဘရေတောင်းမြင့်ဆိုတာကိုယ့်ရဲ့ချမ်းသာမှုကိုထဲ့မတွက်ပဲနဲ့သာသမီဖြစ်ရင်လည်းကိုယ်ကမိဘကိုပေးချင်တာပေးတဲ့ဘက်ကနေချင်တာကိုယ်ကမိဘဖြစ်ရင်လည်းသာသမီပေါ်မှာကိုယ်ကပဲပေးနေချင်တာမောင်နှမချင်းချင်းပေါ်မှာကိုယ်ဟာပဲအမြဲတမ်းပေးနေကြတာနင့်နာခံကြတာဝန်တန်းဒီအပေါ်မှာသူတို့ဒုက္ခရောက်ရင်ကိုကကူညီတဲ့ဘက်ကပေးတဲ့ဘက်ကပဲနေကြတာဘာသာသာသနာနဲ့ဆက်လာရင်လိုအပ်တဲ့နေရာလိုအပ်တဲ့ပစ္စည်းကိုကပဲလှူနေကြတာလှူတဲ့ဘက်ကယက်တည်နေကြတာဒါအာလောဘရေတောင်းမြင့်တဲ့အဲ့တော့ဘုန်းကြီးတို့အမျိုးသမီးတယောက်အမျိုးသားတယောက်ဒီရေတောင်းမြင့်လေးရှင်သန်နေတဲ့အရာရာမှာနင့်နာခံတယ်ကိုကသာစီးနေနေခြင်းနဲ့စိတ်ကနဲတယ်အနေနာခံခြင်းနဲ့ကိုကပဲပေးခြင်းနဲ့ပစ္စည်းမပေးနိုင်တော့မှစိတ်ချမ်းသာမှုကိုပဲမိဘတွေကိုပေးခြင်းနဲ့ယေရှုရှင်တွေကိုစိတ်ချမ်းသာမှုကိုပဲပေးခြင်းနဲ့ဆိုရင်ဒါအာလောဘရေတောင်းမြင့်လေးတွေရှင်သန်လာပြီတဲ့သီလရှင်ဆရာကြီးဆရာလေးဘုန်းကြီးတို့ကျောင်းတိုင်ဘုန်းကြီးတန်ဃာတော်ရှင်မြတ်တီဒီလိုပဲတပည့်ဖြစ်ရင်လည်းပဲဆရာသမားပေါ်မှာစီကံလိုက်တာပြီးတော့စိတ်ချမ်းသာမှုငါပေးမယ်ပညာကြိုးစားပြီးတော့စိတ်ချမ်းသာမှုပေးမယ်ဆရာသမားလည်းတပည့်တွေကိုငါပညာတတ်တယ်ဖြစ်အောင်ပညာတွေပေးမယ်စီကံစိတ်တက်ပြေဝအောင်ပေးမယ်ကိုယ့်ရဲ့ချမ်းသာမှုကြောင့်ကြမဆိုင်ပဲနဲ့တပည့်တွေတိုးတက်မှုပေးခြင်းနဲ့ဆန္ဒတွေရှိပြီဆိုရင်ဒါအာလောဘရေတောင်းမြင့်ရှင်သန်တာတဲ့အာလောဘရေတောင်းမြင့်ရှင်သန်တဲ့ယဟန်တော်တပါအလောဘရေတောင်းမြင့်ရှင်သန်နေတဲ့သီလရှင်အမျိုးသားအမျိုးသမီးသူတို့ကိုဘယ်လိုသုံးသပ်မလဲသူတို့ရဲ့ဘဝတစ်ပင်ဟာလူသားကျိုးပြုဘဝတစ်ပင်လို့ဒီလိုခေါ်လို့ရသွားတယ်သူကိုကြောင်းပြုပြီးတော့ချမ်းသာလိုက်ကြတာအဲ့တော့ယဟန်တော်တပါအလောဘရေတောင်းမြင့်တွေပေးဆက်ခြင်းတဲ့သဘောတွေရှင်သန်ပြီဆိုရင်ဆွေမျိုးတွေတပည့်တွေကိုယ်ကိုယ်စီကကြတဲ့ဒကာရမတွေကုသိုလ်တွေတိုးလို့ဒါပါလဲဆိုတော့လူသားကျွတ်တစ်ပင်တစ်ပင်ကိုကြောင်းပြုပြီးတော့အာဟာရတတ်တည်ပြေဝပြီးအရိတ်ခိုးခြင်းစတဲ့ချမ်းသာမှုတွေပြေဝတယ်လို့ပဲအဲ့ဒီယဟန်တော်တစ်ပါးတိလရှင်တစ်ပါးကိုကြောင်းပြုပြီးတော့စိတ်အာဟာရတတ်တည်ခွန်အားတွေပြေဝပြီးတော့ကုသိုလ်ပါရမီတွေတိုးပွားတယ်တဲ့ဒါအလောဘရေတောင်းမြင့်နဲ့ရှင်သန်တဲ့ပုဂ္ဂိုလ်တွေကိုရဲ့ဘဝခန္ဓာဟာလူသားကျွတ်တစ်ပင်နဲ့တူတဲ့အတွက်ဒီလိုဘဝတစ်ပင်မျိုးဟာမြင့်မြတ်ပါတယ်ဒါလည်းကုကုကိုသုံးသက်ကြည့်ငါမှဒီအလောဘရေတောင်းမြေဘလောက်ထိရှင်သန်နေတယ်လေဒါလေးတွေသုံးသက်တက်ဖို့ဘုန်းကြီးကပြောပြတယ်နောက်အာဒေါသရေတောင်းမြေအလောဘရေတောင်းမြေရှင်သန်ပြီဆိုရင်အာဒေါသဆိုတဲ့မေတ္တာရေတောင်းမြေတည်းရှင်သန်တော့တာပဲအဲ့တော့အာဒေါသမေတ္တာရေတောင်းမြေဆိုတာဘာလဲဒီလိုမေးလို့ရှိရင်အာလုံးအကျိုးလိုလားတဲ့သဘောပေးဆက်ပါတယ်ဆိုမှတော့အကျိုးလိုလားလို့ပေါ့သာသမီတယောက်က မိဘစကားကိုနားထောင်နေဂျေဇုရှင်ရဲ့စကားကိုနားထောင်နေဘာဖြစ်လို့လဲဂျေဇုရှင်ရဲ့မိဘတွေစိတ်ချမ်းသာစေခြင်းလို့အဲ့ဒါအာတောတရေတောင်းမြင့်မေတ္တာရေတောင်းမြင့်လို့ဒီလိုခေါ်ရတယ်အဲ့တော့အလောဘရေတောင်းမြင့်ပေးဆက်ခြင်းတဲ့ဆန္ဒသဘောလေးဒီရေတောင်းမြင့်ရှင်တိုင်အာတောတရေတောင်းမြင့်ကလည်းရှင်တန်ပြီးသားဖြစ်သွားတာပါပဲအတူတကွဖြစ်သွားကြတာခွဲပြီးတော့ပြောနေလို့အဲ့တော့ဘုန်းကြီးတို့ဆရာသမားတွေမှလည်းပဲတပည့်တွေကိုပညာပေးခြင်းနဲ့စီကံပြေဝအောင်ပေးခြင်းနဲ့စိတ်ဓာတ်တွေမြင့်မားမှုပေးခြင်းနဲ့အဆုံးမပြောခြင်းနဲ့ဘာဖြစ်လို့လဲတပည့်တွေဘဝတိုးတက်စေခြင်းလို့ချမ်းသာစေခြင်းလို့ကုသပါရမီတွေပြည့်စေခြင်းလို့သာသနာမှာအသုံးကျတဲ့သာသနာမှာကျိုးပြုနိုင်တဲ့တပည့်တွေဖြစ်စေခြင်းလို့အဲ့တော့မေတ္တာအာရောဒရည်တော်မြတ်တွေရှင်သန်သွားတော့တာပဲဒါဆိုလို့ရှိရင်အဲ့ဒီဘဝတစ်ပင်ဟာလူသားကျုပ်ပြုတဲ့တစ်ပင်နဲ့တူသွားပြီတဲ့ဒီဘဝခန္ဓာဟာတစ်ပင်နဲ့တူတယ်သူ့ကိုကြောင်းပြုပြီးအားလုံးချမ်းသာကြတော့တာနောက်ဆုံးမတ်ဖို့နိဗ္ဗာန်ချမ်းသာအထိရသွားနိုင်တော့တာပဲနောက်ဆုံးအာမောဟရေတောင်းမြစ်အာမောဟရေတောင်းမြစ်ဆိုတာပညာရေတောင်းမြစ်ကိုပြောတာပညာဆိုတာဘွဲဒီဂရီကိုပြောတာမဟုတ်ဘွဲဒီဂရီတွေကပညာရေတောင်းမြစ်ရှင်သန်ဖို့အတွက်ထောက်ပံ့တယ်ဖြစ်စေနိုင်တာပညာဆိုတာကွယ်ကွယ်ပြားပြားသိတာဒါအမှန်တရားဒါကအမှန်တရားမပညာဖို့ပညာဆိုတာကတစ္ဆာလေးပါးဆိုတဲ့အမှန်တရားကိုသိသွားတာလောဘကဒုက္ခဖြစ်ကြောင်းသမုဒိယတစ္ဆာအမှန်ဒီခန္ဓာ၅ပါးသင်္ခါရတရားတွေဆင်းရဲခြင်းအမှန်ဒုက္ခတစ္ဆာနိဗ္ဗာန်ချမ်းသာကနိရောဓတစ္ဆာနိဗ္ဗာန်ရောက်ဖို့ရန်အတွက်အမြင်မှန်တာအတွေ့မှန်တာစတဲ့မဂ်ကင်၈ပါးကနိဗ္ဗာန်ရောက်ကြောင်းမဂ္ဂတစ္ဆာဒါတွေကိုပိုင်းပိုင်းခြားခြားသိသွားပြီဆိုရင်ဒါမပညာဖို့ပညာလို့ခေါ်ရတယ်။အဲ့တော့ဘုန်းကြီးတို့တာမင်ညာပုထုဇဉ်ပုဂ္ဂိုလ်တွေလည်းပဲပညာရည်တောင်းမြေအမောဟရည်တောင်းမြေရှင်သန်ခြင်းပါတယ်ဆိုရင်အနည်းဆုံးဒီလုပ်ငန်းဒီလုပ်ရက်ဟာကုသိုလ်အစ်စ်လားအကုသိုလ်တွေရောနေသလားဒါဂုံပကာသနာတွေပဲကဲနေသလားကုသိုလ်စစ်မှန်သလားအနည်းဆုံးဒီလောက်ကလေးတော့ခွဲခြားသိမှာဒါအမောဟရည်တောင်းမြေပညာရည်တောင်းမြေရှင်သန်တယ်ခုနကအလောဘနဲ့လောဘလိုချင်တာမကောင်းဘူးပိဆက်ခြင်းတဲ့သဘောတရားနိဗ္ဗာန်ရောက်ကြောင်းအကျင့်ဒီလိုခွဲခြားသိရင်ပညာဆိုတဲ့အမောဟရည်တောင်းမြင့်ရှင်သန်တော့တာပဲကိုယ့်ရဲ့ခံစားချက်အတိုင်းပေါက်ပွဲတယ်ကိုပြောချင်တာပြောတယ်ဒါကမကောင်းဘူးတီးခံပြီးတော့အစာတောင်းနဲ့ပတ်သက်လို့တီးခံနိုင်တာအဝတ်အစားနဲ့ပတ်သက်လို့တီးခံနိုင်တာအလုံးပေါ်မှာဖွင့်လွှတ်နိုင်တာဒီမေတ္တာအာရောဒဟာကောင်းတယ်ဒီလိုခွဲခြားပြီးတော့သိတာဟာကောင်းဒါပညာရည်တောင်းမြင့်အမောဟရည်တောင်းမြင့်လို့ခေါ်တယ်တဲ့ဒါပါလဲဆိုတော့ဘဝတစ်ပင်တစ်ခုရှင်သန်နေတဲ့အခါမှာဘဝတစ်ပင်ချင်းတို့တူကြတာလေသူလဲခန္ဓာ၅ပါးကိုလဲခန္ဓာ၅ပါးသူလဲယုံနဲ့တရားကိုလဲယုံနဲ့တရားဒါပေမဲ့လို့ဘဝတစ်ပင်ချင်းတူပေမဲ့လို့အစိတ်ပင်ဖြစ်နေခဲ့ရင်ကိုယ်တိုင်လည်းပဲမကောင်းပဝန်းကျင်ဘာသာသာသနာကိုလည်းပဲဒုက္ခမျိုးစုံတိတ်ခညှို့နှံမှုတွေမျိုးစုံကိုလုံနိုင်တဲ့အတွက်ဘဝတစ်ပင်ချင်းတူပေမဲ့အစိတ်ပင်ဖြစ်ရင်မကောင်းဘူးဆိုတာသိပြီးတော့ကိုယ့်ကိုယ်ကိုသုံးသပ်ပြီးတော့စိတ်ပင်မဖြစ်အောင်ကြိုးစားနိုင်ရတယ်ဘဝတစ်ပင်ချင်းတူရင်လူသားကျိုးပြုတဲ့တစ်ပင်ဖြစ်ရတာကောင်းတယ်လူသားကျိုးပြုတစ်ပင်ဖြစ်ရလို့ရှိရင်ကိုယ်ကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်နောက်ဆုံးငြိမ်းချမ်းတဲ့ဘဝခန္ဓာကိုရရှိပြီးတော့ကိုယ့်ကိုယ်ကြောင်းပြုပြီးတော့ပဝန်းကျင်လည်းပဲချမ်းသာမျိုးစုံနောက်ဆုံးနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုသွားနိုင်တယ်ဒီလိုဘဝတစ်ပင်မျိုးဖြစ်ရရင်ကောင်းတယ်ဆိုပြီးတော့ဒါလေးတွေကိုကိုကိုကိုပြန်ပြီးတော့သုံးသပ်နိုင်ရတယ်ဒီလိုသုံးသပ်နိုင်အောင်ဘုန်းကြီးကဘဝတစ်ပင်ဆိုတဲ့ကောင်းစည်းလေးနဲ့ဒါလေးကိုခွဲခြားပြီးတော့ပြောတာအဲ့တော့ယနေ့ငွေကြီးသုံးလက်မိသားစုမိမိတို့ညဆက်ကြကြောင်းတိုက်လာရောက်ပြီးတော့တာမဏိကျော်ပွဲရရှင်အကဝေဒာလင်္ကာရရှင်အကဝေဒာလင်္ကာရတာမဏိကိုယဟန်ပြုပေးတယ်ရန်ပြူပေတာကိုကြောင်းပြူပြီးတော့တန်ဃာတော်ရှင်မြတ်တေကိုအာယုံစွန်နေစွန်ဖြိုရီစစ်ပစ္စည်းဆက်ကက်လူဒန်းနေပင်းတန်ဃာဆရာတော်တွေကိုပင်းတန်ဃာဆရာတော်တွေကိုတင်ငန်းစွန်စတဲ့နဝကံမှာစတဲ့ပစ္စည်းမျိုးစုံကိုလူဒန်းနေဓမ္မမိတ်ဆွေတွေကိုဓမ္မဒါနအဖြစ်နဲ့ဘဝနေကြီးဆိုတဲ့အိတ်ဆောင်စာအုပ်လေးကိုအုပ်ရည်နဲ့ထောင်းဆိုင်နေပြီးတော့လူဒန်းနေဓမ္မဒါနတရားလူတွေပေးလူတွေယခုလည်းပဲမိမိတို့ဓမ္မမိတ်ဆွေတွေကိုဖိတ်ပြီးတော့တရားနာယူကြတယ်တရားတော်ကိုနာယူပြီးတော့အလုံးအတိညာဉ်တွေပွင့်လင်းစေခြင်းနဲ့ကိုယ့်ကိုယ်ကိုဘဝတစ်ပင်ချင်းတူတောင်မှအစိတ်ပင်နဲ့တူတူမဖြစ်အောင်ကြိုးစားနိုင်ဖို့ လူသားကျိုးစုတစ်ပင်နဲ့တူအောင်ကြိုးစားနိုင်ဖို့ယခုတရားနာခွင့်ရတယ်ဆိုတာမိမိတို့ကုသိုလ်တွေမိမိတို့ကဓမ္မဌာနတရားလူနေတာအဲ့တော့ကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသက်ကြည့်သွေးသားမတော်ဆက်ဖဲနဲ့တာမဏေရှင်အကဝိဒါကိုဘာဖြစ်လို့ယဟန်ခံပေးတယ်လဲသာသနာတော်ကြီးမှာအာကုအာထရာဖြစ်တဲ့သာသနာအာဇာနည်တစ်ပါးဖြစ်စေခြင်းလို့ဒါမေတ္တာအာဒေါသရည်တော်မြစ်တည်ပိဿတာအလောဘရည်တော်မြစ်တည်ဒီသဘောတရားတွေကအမှန်တရားပဲသိနေတာအာမောဟပညာရည်တော်မြစ်တည်ရှင်းတန်သွားတာပဲအဲ့တော့ဒီတာမဏေလေးဟာတစ်ချိန်မှာစာကြဘုံကြီးဖြစ်မယ်သာသနာအတွက်အာကုအာထပြုမယ်သာသနာအတွက်သူကတစ်ဆင့်မျိုးဆက်တွေကိုပြန်လဲဖြန့်ဝေမယ်ဒီလိုမေတ္တာတရားနဲ့အခြေခံပြီးတော့လှုပ်လိုက်ရင်အလောဘပိဆက်ကျဲဆိုတဲ့ပိဆက်ခြင်းသဘောဆိုတဲ့အလောဘရည်တောင်းမြင့်သာသနာတော်ဤစီပင်ပြန်ပွားစေခြင်းနဲ့လူသားတွေကိုအကျိုးပြုစေခြင်းနဲ့အာတောတမေတ္တာရည်တောင်းမြင့်ဒီလိုရမှန်ကန်တယ်လို့ဆုံးဖြတ်တယ်သိတယ်ဒါဟာအမောဝရည်တောင်းမြင့်အဲ့တော့ယဟန်ကံကိစ္စလေးကိုကြောင်းပြုပြီးတော့ရည်တောင်းမြင့်တည်းရှင်းတန်သွားတာကောင်းတဲ့ရေတောင်းမြစ်တွေပဲဒီတော့မိမိတို့ရဲ့ဘဝခန္ဓာဒီတိုင်းတာဆက်တဲ့ကျင့်သုံးသွားမယ်ဆိုရင်ဒါလူသားကျွတ်တစ်ပင်နဲ့တူတဲ့ဘဝခန္ဓာကိုပိုင်ဆိုင်တော့တာဒီဘဝတစ်ပင်မျိုးဟာတန်ဖိုးရှိတဲ့ဘဝတစ်ပင်လို့ဒီလိုသုံးသပ်လို့ရတယ်ခုဘုန်းကြီးတို့တရားနာတဲ့ပရိသတ်ထဲမှာဘုန်းကြီးဟောလိုက်တဲ့ဩဘုန်းကြီးတရားကိုနားလိုက်တဲ့အခါငါတို့ရဲ့ဘဝခန္ဓာတစ်ပင်လေးနဲ့တူနေပါလားတရားနာတဲ့ပရိသတ်ထဲမှာဆင်ကျင်မိသွားမယ်သုံးသပ်မိသွားမယ်လောဘဒေါသမောဟတွေကြီးနေလို့ရှိရင်ဩငါတို့အစိတ်ပင်နဲ့တူတူဖြစ်သွားလိမ့်မယ်လူသားတွေဒုက္ခပေးမိလိမ့်မယ်လောဘဒေါသမောဟလျှော့မှာဒီလိုအသိဉာဏ်လေးတွေတိုးသွားမယ်အဲ့ဒီအသိဉာဏ်လေးတွေဝေထီသုံးလက်မိသားစုကလှူဒန်းရာရောက်တယ်တဲ့အဲ့တော့သူတို့ပင်ဖိတ်လိုက်တယ်တရားနာစေခြင်းနဲ့ပိဆက်ခြင်းနဲ့အလောဘရည်တောင်းမြင့်ကျွေးမွေးခြင်းနဲ့အလောဘရည်တောင်းမြင့်အသိဉာဏ်တွေတိုးစေခြင်းနဲ့အာဒေါသရည်တောင်းမြင့်ဒီလုံးရဲ့အမှန်ကန်တဲ့လုံးရဲ့ဂုံပကတနာအတွက်လုံးတာမဟုတ်ဘူးဒီလိုခွဲခြားသိတော့အမောဟပညာရည်တောင်းမြင့်အဲ့တော့မိမိတို့မိသားစုမှာဒီယဟန်ကံမင်္ဂလာလေးကိုအကြောင်းပြုပြီးတော့ရည်တောင်းမြင့်တည်းကောင်းတဲ့ရည်တောင်းမြင့်တည်းရှင်သန်သွားတယ်အဲ့တော့အလောဘရည်တောင်းမြင့်ပိဆက်ခြင်းတဲ့သဘောတွေနဲ့ပြုလုပ်တဲ့ကုသိုလ်ပဲဖြစ်တော့လောဘဆိုတဲ့လိုချင်တဲ့ရည်တောင်းမြင့်တည်းဟာညှို့နှံသွားတော့တာပဲအာဒေါသသာသနာစီပင်မှုဓမ္မပရိသတ်တွေချမ်းသာစေဖို့တရားတည်ဉာဏ်နဲ့မြင်ပါစေဖို့ဒီအာဒေါသဆိုတဲ့မေတ္တာကြီးတောင်းမြင့်ရှင်သန်လိုက်တာနဲ့ဒေါသဒီမခံနိုင်မှုပောက်ကွဲမှုစိတ်ဆိုးမှုဒီဒေါသကြီးတောင်းမြင့်ညှို့နှွမ်းသွားတော့တာပဲအာမောဟဒီလိုရဲ့ဟာမှန်ကန်တယ်လို့ကွက်ကွက်ပြားပြားသိတယ်ဒီသိတဲ့အာမောဟပညာကြီးတောင်းမြင့်ရှင်သန်ပြီဆိုရင်မောဟဆိုတဲ့ကြီးတောင်းမြင့်ကညှို့နှွမ်းသွားတော့တာအဲ့တော့ဒီလိုနဲ့မိမိတို့ရဲ့ဘဝခန္ဓာဟာလူသားကျိုးပြုတစ်ပင်နဲ့တူတဲ့ဘဝခန္ဓာဖြစ်သွားတယ်ဘဝတစ်ပင်ဖြစ်သွားတော့တာပဲအဲ့တော့ဒီတော့ဘာလဲဆိုတော့ဒီအလောဘအဒေါသအမောဟနဲ့ရှင်တဲ့စိတ်စေတသိက်ရုပ်ဆိုတဲ့ဒီနံခန္ဓာတရားတွေဟာနောက်ဆုံးမှာမဉ္ဉံဖူဉ္ဉံမတ်ပညာဖူပညာမဉ္ဉံဖူဉ္ဉံဆိုတဲ့အထိပြောင်းပြီးတော့နိဗ္ဗာန်ချမ်းသာအထိမျက်မှောက်ပြုသွားနိုင်တယ်လူသားကျုပ်တစ်ပင်တွေဟာရေတောင်မြေရှင်တန်းရင်ရှင်တန်းသလောက်ပင်စည်းတွေအခက်လက်ရွက်အပြီးပွင့်တွေပွင့်ထွန်းနိုင်တယ်လို့လူသားတွေကျုပ်ပြုနိုင်တယ်လို့ပဲမိမိတို့ရဲ့နှလုံးသားထဲမှာအလောဘပိဆက်ခြင်းတဲ့သဘောအာဒေါသကြည်ပွားတိုးတက်စေခြင်းနဲ့ကိုယ်ကိုကြောင်းပြုပြီးစိတ်မဆင်းရဲစေခြင်းတဲ့သဘောအာမောဟဒီသဘောတရားတွေဟာဒီလောကတရားမှန်ကန်တယ်လို့ကွဲကွဲပြားပြားသိတယ်အာမောဟရေတောင်းမြစ်ပညာရေတောင်းမြစ်ဒီရေတောင်းမြစ်တွေရှင်သန်တာနဲ့အမျှမိမိတို့ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာလည်းပဲနောက်ဆုံးမတ်ဖို့ဆိုတဲ့ဒီခန္ဓာတွေထိဖြစ်ပြောင်းလဲသွားနိုင်တယ်ဒီခန္ဓာတွေရရှိဖို့ဒီအသီးပွင့်တွေဒီပွင့်စေနိုင်တယ်နောက်ဆုံးမတ်ဖို့နိဗ္ဗာန်ဆိုတဲ့နိဗ္ဗာန်ချမ်းသာဒီအသီးပွင့်တွေကိုခံစားနိုင်ပါတယ်တဲ့ဒါလေးကိုရှေးဦးစွာဘုန်းကြီးကသိစေချင်တာအဲ့တော့ဘုန်းကြီးတို့ရဟန်းတိဖြစ်တဲ့အရှင်အဂ္ဂဝေဒလင်္ကာရလည်းပဲတက္ကရမတွေကကိုယ့်ကိုရေတောင်းမြစ်သုံးသွယ်ကောင်းတဲ့ရေတောင်းမြစ်သုံးသွယ်သူတို့ကိုယ့်ရဲ့နှလုံးသားထဲမှာရှင်သန်အောင်ပြုစုတယ်လို့ပဲမိမိကိုယ်လည်းပဲရှင်တန်အောင်ပြုစုပေးတဲ့အခါရံတဲ့အနေနဲ့လည်းပဲဒါလေးတွေကိုသတိထားရတယ်။ကိုယ့်ရဲ့တန်တန်မှာအလောဘအဒေါသအမောဟရည်တောင်းမြစ်တွေရှင်တန်အောင်ကြိုးစားနိုင်ရတယ်။အဲ့တော့ဘယ်လိုလဲဆိုတော့ပရိယတိစာပေကျမ်းဂန်သင်အံပို့ချတယ်။ခုကိုယ်ကစာသင်သားညစကြအကြောင်းတိုင်းမှာအကူစာချတော့ဖြစ်ပြီးစာချတော့မဖြစ်သေးဘူးပေါ့။အဲ့တော့စာသင်နေတဲ့အချိန်မှာအလောဘရည်တောင်းမြစ်တွေရှင်တန်အောင်ပညာတက်မှတချိန်မှာတရားဓမ္မတွေကိုအသိဉာဏ်ပေးနိုင်ပါဒီပညာတွေကိုသင်ယူပြီးမှ ကိုယ့်ရဲ့တပည့်တွေကိုပြန်ပြီးတော့ပညာမွေနှစ်တွေပေးနိုင်မှာဒီပညာတွေတက်လာမှပညာမွေနှစ်တွေပေးနိုင်တယ်လို့ကိုယ်လည်းပဲလောဘဒေါသမောဟငြိမ်းချောင်းခြင်းတွေကျင့်နိုင်မှာဒီစိတ်ဓာတ်လေးနဲ့သင်ယူပြီးဆိုရင်ဘာဖြစ်လဲအာလောဘရည်တော်မြင့်တွေယဟန်တဲ့အရှင်အကဝေဒလင်္ကာရရဲ့နှလုံးသားမှာရှင်သန်လို့ဒါဆိုရင်လည်းပဲယဟန်တော်ရဲ့ဘဝမှာပညာသင်ယူတဲ့လက်လာဘလိုခြင်းလို့ဒါဆိုရင်လောဘရည်တော်မြင့်ကရှင်သန်တာပညာသင်ယူတဲ့တစ်ချိန်မှာပညာတက်မှနေရာကောင်းကောင်းရမှာပညာတက်မှနိုင်ငံညာကြီးသွားရမှာပညာတက်မှတရားဓမ္မတွေရလှူဒန်းမှာဒီလိုကြီးပဲကျက်တဲ့သင်တယ်ဆိုရင်လောဘရည်တော်မြင့်တွေရှင်သန်သွားတယ်အဲ့တော့အရှင်အကဝေဒလင်္ကာရအနေနဲ့လည်းပဲကိုယ်ကိုယ်ကိုကောင်းတဲ့ရည်တော်မြင့်တွေရှင်သန်အောင်ပညာသင်ယူတဲ့တစ်ချိန်မှာတရားဓမ္မတွေကိုအသိဉာဏ်ဖြန့်ဝေဖို့ပညာသင်ယူတဲ့တပည့်တန်ခါးတွေကိုပညာတဆင့်ကမ်းဖို့ကိုယ်တိုင်းလည်းပဲကျင့်သုံးဖို့ပညာသင်ယူတယ်ဖျားရှင်သာသနာတော်ကြီးကြောက်ွယ်မသွားအောင်အုတ်တချက်သေးတဲ့ဘွဲ့အနေနဲ့ငါဆောင်ရွက်တယ်ဒီလိုစိတ်ထားလေးနဲ့သင်ယူတယ်ဆိုရင်ယဟန်တဲ့ရဲ့နှလုံးသားထဲမှာလည်းပဲအလိုဘရည်တော်မြင့်တွေပေးချက်ခြင်းတဲ့သဘောတွေရှင်သန်သွားတယ်ဒါလေးတွေကတတိထားတဲ့ခုနလိုဘုံကြီးခြင်းလို့တစ်ချိန်မှနေရာတကူရခြင်းလို့ပညာတက်မှနိုင်ငံခြားခီးသွားတာအဆင်ပြေအောင်လို့ဒီလိုစိတ်ထားတွေနဲ့သင်ရင်လေသင်ရင်သင်ရင်နဲ့လောဘရည်တော်မြင့်တွေရှင်သန်ပြီးတော့ဒီယဟန်တေလေးရဲ့ဘဝခန္ဓာအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်တဲ့အာလုံးတရားဓမ္မတွေရောဒုက္ခရောက်သွားနိုင်တာပေါ့ဒါလေးတွေကတတိထားတဲ့အဲ့တော့ပေးဆက်ခြင်းနဲ့စိတ်နဲ့သင်တယ်ဆိုတော့ဘာလို့ပေးဆက်ခြင်းသာလဲလူတွေကိုအတိမန်ရစေခြင်းလို့ဘဝနေနီတက်စေခြင်းလို့သာသနာတော်ကြီးစီပေးစေခြင်းလို့အတောဒဆိုတဲ့မေတ္တာကြီးပွားထိုးတက်စေခြင်းတဲ့သဘောဒီရည်တော်မြစ်တွေလည်းပဲရှင်သန်သွားတော့တာဒီရွယ်ချက်နဲ့သင်လို့ရှိရင်စာပေပို့ချလို့ရှိရင်လောဘဒေါသတွေနေသွားမယ်နိဗ္ဗာန်မျက်မှောက်ပြုမယ်လို့အမှန်တိုင်းသိသွားရင်အာမောဟဆိုတဲ့ပညာရည်တော်မြစ်တွေလည်းရှင်သန်သွားတယ်ဒီတော့တာမဏေရောဖြစ်တဲ့အရှင်အကဝေဒလင်္ကာရရဲ့နှလုံးသားထဲမှာလည်းပဲဒီလိုရည်တော်မြစ်တွေရှင်သန်သွားနိုင်ပါတယ်တဲ့ဒါလေးတွေကိုဘုန်းကြီးတို့ကသတိထားရမယ်ဒီလိုသတိထားချက်စီခြင်းလို့ဘုန်းကြီးကဘဝတစ်ပင်ဆိုပြီးတော့ကိုရထားတဲ့ဘဝခန္ဓာကိုတစ်ပင်နဲ့ဥပမာပေးပြီးတော့ဒါဘဝမှာကြင်ကြံဖို့ဟောပေးတာအခြေခံတာကတော့ဟေတုပစ္စယောဆိုတဲ့ဒီဟေတုပစ္စည်းလေးကိုအခြေခံပြီးတော့ဘုန်းကြီးကဘဝမှာနားလည်ဖို့ကျင့်သုံးနိုင်ဖို့ဒါလေးတွေကိုပြောပေးတာဘုန်းကြီးတို့ဆရာတော်ဆက်ဆက်လေးပဲဒါလေးမျိုးလေးတွေကျင့်သုံးသွားကြတာပဲဘုန်းကြီးတို့တောင်မြုပ်မာကန္တာဝန်ဆရာတော်ကြီးရဲ့ဘဝကိုကြည့်လိုက်အာလောဘရေတောမြင့်တွေဘလောက်ထိရှင်သန်သွားလဲအတောသားအမောရည်တော်မြစ်တွေဘလောက်ထိရှင်သန်သွားလဲတောင်မြို့မာကနောင်ဆရာတော်ကြီးရဲ့ဒီကောင်းတဲ့အလောဘအတောသားအမောရည်တော်မြစ်တွေရှင်သန်မှုကြောင့်ဆရာတော်ကြီးကိုပြီးကိုပြီးတော့လူသားတွေယဟန်တော်ရှင်မြတ်တွေသာသနာတော်ကြီးဘလောက်ထိအကျိုးတွေရသွားတယ်ဒါလေးကိုဘုန်းကြီးနည်းနည်းပြောပြခြင်းပဲဘယ်လိုလဲဆိုတော့ဆရာတော်ကြီးဟာဘုန်းကြီးတို့အလောဘရည်တော်မြစ်သိပြီးတော့ရှင်သန်တင်ငန်းဝစီရမရှိဘူးနှစ်ထပ်တင်ငန်းကြီးတွေကဘာစစ်တွင်းကရှားပါတယ်တဝက်ဖြတ်ပြီးတော့တဝက်ကိုတိမ်ထားတယ်အခမ်းအနားရှိတဲ့ခါဝတ်ဖို့တဝက်ကိုဘုန်းကြီးတို့နေစဉ်ဝတ်ဖို့ဆိုပြီးတော့ကျင့်သုံးခဲ့တယ်အဲ့တော့ကျမ်းပြုဆရာတော်ဘဝရောက်နေပြီမဲ့နာမည်ကြီးတဲ့ဘဝရောက်နေပြီမဲ့ရှိသည်မြနဲ့ရောင်ရဲတာဒါအလောဘရေတောင်းမြေရှင်တန်မှုလေးတွေနောက်တကနေခဲ့တဲ့အကြောင်းအားလည်းပဲကြည့်လိုက်ဆရာသမားတွေစွန့်ထားတဲ့ကြောင်လေးပေါ်မှာပဲဆရာတော်ကြီးကပြန်တော်မူတဲ့အထိသတင်းသုံးနေထိုင်သွားတယ်။ကြောင်ထဲမှာတိုက်တားကြီးတွေအကြီးကြီးတွေဆောက်တယ်။တန်ခါးတွေချမ်းသာပါစီ။တန်ခါးတွေကိုစွန့်လိုက်တယ်၊လှူလိုက်တယ်၊သာသနာအတွက်လှူလိုက်တယ်။ကိုယ်တိုင်ကတော့ကြောင်သေးသေးလေးနဲ့ပဲသတင်းသုံးသွားတယ်။ကဲဘလောက်ထိအလောဘရည်တောင်မြစ်တွေရှင်သန်တယ်။တန်ခါးတွေချမ်းသာစီဖို့သာသနာတော်ကြီးတိုးတက်စီဖို့အဒေါသရည်တောင်မြစ်တွေဘလောက်ထိရှင်သန်တယ်။ဒါလေးတွေကိုတတိထားဖို့ကောင်းတယ်။နောက်တကဆရာတော်ကြီးဟာဘုန်းကြီးတို့1339ခုနှစ်နေတော်လာပြီကျော်2ရက်နေ့မှာပြန်တော်မူတယ်ဘဝနဲ့တန်ဆန်းလုံတော်မူခဲ့တယ်။အဲ့ပြန်တော်မူတဲ့နေ့မှာလည်းပဲဆရာဝန်ကြီးတွေရဲ့လျှောက်ထားရက်ရနနခင်ဩဝါဒကိုတော့မပေးခဲ့ပါဘူး။ဒါပေမဲ့လို့နေ့လေ12နာရီကနေတစ်ချက်ထိပြန်တော်မူမဲ့နေ့မှာစာချသွားတယ်တဲ့။စာချသွားတာဘာဖြစ်လို့လဲ။ပိဋကတ်သုံးပုံတွေကဆရာတော်ကြီးကဝိနည်းဘာသာတိကာပြည့်စုံအောင်ဝိနည်းပိဋကတ်ရေးပြီးသွားပြီ။ကျမ်းစာကြီးကြံရက်သွားပြီ။အဘိဓမ္မာဘာသာတိကာအဘိဓမ္မာခုနှစ်ကျမ်းလုံးအဖွင့်တွေကိုဘာသာတိကာရေးပြီးသွားပြီ။သုတ်တန်ကြတော့သုတ်တိလက္ခဏဘာသာတိကာပထမအုပ်ဒုတိယအုပ်တတိယအုပ်စတုထအုပ်ပြီးသွားပြီ။ အလုံးရေးပြီးသွားပြီ။သုံးမဟာဝါဘာသာတိကာပြီးတာရပိုင်းလေးပဲရှိသေးတယ်။အဲ့တော့သုတ်တန်ဘာသာတိကာတွေကသုတ်ပါထေယဘာသာတိကာဆိုတာဆရာတော်ကြီးကသူ့ပြန်တော်မမူခင်မသေးခင်မှာပြီးသွားကြတယ်။ဘာဖြစ်လို့ပြီးကြတာလဲဆိုတော့ပိဋကတ်သုံးပုံတင်ရိုးတွေကိုနောက်တစ်ချိန်မှာဆရာဘုန်းကြီးတွေကအာရော့လိုက်ပို့ချနိုင်တဲ့ပုဂ္ဂိုလ်မရှိမှဆိုလို့အခက်အခဲဖြစ်မှဆိုလို့ပိဋကတ်သုံးပုံပုံအောင်ရေးသွားကြင်တာ။ဒါမှလို့ဆရာတော်ကြီးကနေတော်လာပြီးနှစ်ရက်နေမှဒီကျမ်းစာပို့ချတာနှစ်ရက်လားပဲရှိသေးတယ်။အဲ့တော့ဆရာဝန်ကြီးကနားပါဗျာလို့ရှောက်ကြတာကိုဆရာတော်ကြီးကမနာဘဲနဲ့ဆယ့်နှစ်နာရီထိုးမှစာပေကိုပို့ချတယ်။ဘာဖြစ်လို့လဲ။ဘုရားရှင်သာသနာအတွက်ကိုယ့်ရဲ့အသိဉာဏ်တွေပေးဆက်ခဲ့ခြင်းလို့နောင်လာနောက်သားတွေအတွက်ကိုယ်သေးပေမဲ့ကျမ်းစာတွေနဲ့ပို့ချခြင်းလို့ဆိုတော့အလောဘရေတောင်မြစ်တည်ရှင်သန်လိုက်တာနောက်ပြီးတော့အာဒောတမေတ္တာသာသနာတော်ကြီးစီပင်စေခြင်းနဲ့သာသနာတော်ကြီးစာချမဲ့ပုဂ္ဂိုလ်တွေအားနယ်လာလို့ရှိရင်ကျန်စာတွေရထောက်ပံ့ဖြစ်စေခြင်းနဲ့အာဒောတရေတောင်မြစ်မေတ္တာရေတောင်မြစ်တည်ရှင်သန်လိုက်တာအမောဟရေတောင်မြစ်ဒီလုံးရဟာမှန်ကန်တဲ့လုံးရဆိုပြီးတော့တတ္တိရှိကြီးနဲ့ဆရာဝန်ကြီးတွေရအရှင်ဖျားနားယူပါဖျားဝိုင်းပြီးတော့ရှောက်ကြပြီမဲ့တတ်တော်ခွန်28နှစ်1339ခုနှစ်နေတော်လာပြီးတော့2ရက်နေ့၄နာရီခွဲမှာပြန်တော်မူပေမဲ့၁၂နာရီကနေတစ်ချက်အထိဆရာတော်ကြီးဟာစာပေပို့ချခြင်းဖြင့်ပေးဆက်သွားခဲ့တယ်။အလောဘရေတောင်မြစ်သာသနာတော်ကြီးအတွက်စီပင်စေခြင်းနဲ့နောင်လာနောက်သားတွေအတွက်စာပေတင်ယူတဲ့အခါလွယ်ကူစေခြင်းနဲ့အာတောတမေတ္တာရေတောင်မြစ်ဒီလိုလုံးရက်တရားမမှန်ဘူး။ဒီလိုလုံးရက်တရားမှန်ကန်တယ်ပါရွင့်မှုမရှိဘူး။ဒီလိုဆုံးဖြတ်သိတယ်အမောဟပညာရေတောင်မြစ်ဒီရေတောင်မြစ်သုံးသွဲရှင်သန်လိုက်တဲ့အတွက်ဆရာတော်ကြီးဟာလုပ်ငန်းတွေကိုပြန်တော်မူကနေ나이ပိုင်းလေးလေးဝှစ်ထိစာချသွားခဲ့အဲတစ်ချက်ထိုးမှာစာချပြီးတော့ဗာမင်လေးတယ်ဆိုတော့ဒီနေ့တော့အချိန်ရှည်သွားပြီတဲ့မသေးသေးရင်မနက်ဖန်မှာဆက်ပြီးတော့ပို့ချမယ်ဒီလိုမိတ်ပြီးတော့ကြောင်းပြန်ရောက်ပြီးတော့ခဏနားယူပြီးတော့၄နာရီခွဲကြတော့တဘဝတခန္ဓာဇက်သိမ်းသွားခဲ့ပါတယ်အဲ့တော့ဆရာတော်ကြီးဟာပစ္စည်းသုံးဆောင်နဲ့ပတ်သက်လို့ပြန်တော်မူကနေမှာနေတည်းရဲ့သာသနာပြုမှုအကူအညီရအောင်တက်တက်လို့စားတယ်။အဲဒါစားတော့နဲ့ပတ်သက်လို့ချိုးချံပြီးတော့ကျင့်ကြံသွားတယ်။နောက်ကတပည့်တွေအတူကိုခိုးလေကိုကအစားတော့အလုံးလုံးနိုင်ကိုစားခဲ့တာစိန်ခံမှုစားခဲ့တာမဟုတ်ဘူး။အနေထိုင်နဲ့ပတ်သက်လို့ဆရာသမားတွေစွန့်ခဲ့တဲ့ကြောင်းလေးမှာပဲတေတပံတက်တဆုံးသတင်းသုံးသွားခဲ့တယ်။တိုက်ထဲမှာတိုက်ကြီးတွေတားကြီးတွေအကြီးကြီးတွေပေါ်လာပြီးမဲ့တန်ဃာတွေကိုချမ်းသာစေဖို့ပဲထားတယ်။အဲ့တော့အစာတောင်းနဲ့ပတ်သက်လို့အနစ်နာခံတော်မူခဲ့တယ်။အာလောဘရေတောင်းမြစ်အာဒောတာရေတောင်းမြစ်အာမောဟရေတောင်းမြစ်အနေထိုင်နဲ့ပတ်သက်လို့ကြောင်းလေးတေးသေးလေးမှာပဲတရင်သုံးပြီးတော့သာသနာလို့လှုပ်သွားခဲ့တယ်။ရေတောင်းမြစ်30ဘလောက်ရှင်သန်ခဲ့တယ်။နောက်ပြီးတော့အစာတောင်းနဲ့ပတ်သက်လို့အနေထိုင်နဲ့ပတ်သက်လို့ကျမ်းမာရေးနဲ့ပတ်သက်လို့ကိုကိုကိုဆရာဝန်လေးကတောင်းပန်ပေမဲ့သာသနာအတွက်ဒီကျမ်းစာလေးပြီးမှဖြစ်မှာဒီကျမ်းစာပြီးလို့ရှိရင်တော့သာသနာအတွက်ပိဋကတ်သုံးပုံတော့တင်ရိုးတွေကုန်ပြီသာသနာအတွက်ပေးဆက်ခြင်းနဲ့စိတ်နဲ့ကျမ်းမာရေးကိုလည်းမငဲမကွက်ပဲနဲ့တရင်သုံးပြီးတော့လုပ်ငန်းတွေလှုပ်ဆောင်သွားခဲ့တယ်။အဲ့တော့တင်ငန်းနဲ့ပတ်သက်လို့လည်းစောစောကရှားပါတဲ့အချိန်မှာတင်ငန်းရှားလိုက်တာမကြီးပဲနဲ့ထက်ဝက်ဖြတ်ပြီးတော့တဝက်ကိုအခန္ဓာတွေရှိတဲ့အခါဝုဖို့တဝက်ကိုယခုလက်ရှိဝုဖို့ဒီလိုပဲဖြစ်တယ်လို့လည်းဖြတ်တန်းပြီးတော့အလောဘအတောတအမောရေတောင်းမြစ်တည်ရှင်သန်အောင်ကြိုးစားလိုက်တာဆရာတော်ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာဘလောက်ထိလူသားကျုပ်တစ်ပင်ဖြစ်သွားတယ်လေဒါလေးတွေကဘုန်းကြီးတို့ယဟန်တစ်ဖြစ်တဲ့အရှင်အကဝေဒလင်္ကာရအပါဝင်ဘုန်းကြီးတို့တွေဒကာဓမ္မတွေတိတ်ပြီးတော့ကြင်ညိုလေးစားအားထားရတဲ့ကျင့်စဉ်လေးတွေဆရာတော်ကြီးကဘလို့ဘဝခန္ဓာဘဝတစ်ပင်ဖြစ်အောင်ကျင့်သုံးသွားတယ်လေကဲအကျိုးတရားရတဲ့ကြည့်ရအောင်အကျိုးတရားရတဲ့ကြီးတော့ယနေ့တန်ခါလောကမှာဘုန်းကြီးတို့မူလာတန်းကလေးရနေပြီးတော့ပုရိသောပုရိသာဆိုပြီးတော့နံတိုင်းရနေစပြီးတော့တင်ယူတယ်။ရုပ်ပုံချင်းချင်းကိုတင်ယူတယ်။ဖရာတရားတန်ခါယတနာသုံးပါးရဲ့ဂုံကိုတင်ယူတယ်။ဆရာတော်ကြီးကျမ်းစာတွေနဲ့မလွတ်ဘူး။ယတနာဂုံကြီးရုပ်ပုံချင်းချင်းကိုအခြေပြုနံတိုင်းဒါတွေနဲ့กินလို့မရဘူး။နောက်ဆုံးဘိဝန္တစာမေဝေရီဓမ္မစရိယစာမေဝေရီတင်ယူတယ်။ပါရာဇီကံဘာသာတိကာတိလကံဘာသာတိကာအထာတလိနီဘာသာတိကာငယ်လေကြီးဆိုရင်ကိစီဘာသာတိကာဆရာတော်ကျမ်းစာတွေနဲ့ကင်းကွာလို့မရဘူးပိဋကတ်သုံးပုံတိပိဋကတ်ထရဖြစ်နေတဲ့ယနေ့ဆရာတော်တွေသွားပြီးတော့ရှောက်ကြည့်ဆရာတော်ကြီးရဲ့စာအုပ်နဲ့တိပိဋကတ်ထရရသွားတာပါလို့ဖြေကြပါလိမ့်မယ်အဲ့တော့ဆရာတော်ကြီးကသာသနာအတွက်ဘလောက်ထိ အရေးအဝါတာအပြီးအပွင့်နေနဲ့ကျိုးပြုတ်သွားတယ်လူသားကျိုးပြုတ်တစ်ပင်ဘလောက်ထိပိတာသွားတယ်လေအဲ့တော့ဒီလိုလူသားကျိုးပြုတ်တစ်ပင်ဖြစ်အောင်ဘဝခန္ဓာကိုဆရာတော်ကဘာလုပ်ခဲ့တယ်အာလောဘရေတောင်းမြစ်ပေးဆက်ခြင်းတဲ့သဘောအာဒေါသရေတောင်းမြစ်ကိုကိုကြောင်းပြုပြီးတော့ဘာသာသာသနာတိမ်ငယ်မသွားအောင်ကြည်ပွားတိုးတက်သွားအောင်ဖြစ်စေခြင်းတဲ့သဘောအာမောဝရေတောင်းမြစ်ဒီလိုရတရားမှန်ကန်တယ်လို့ကြွယ်ကြွယ်ပြပြသိတယ်ရည်တော်မြစ်တဘောဒီရည်တော်မြစ်ဒီရှင်သန်တော့ဆရာတော်ရဲ့ဘဝခန္ဓာဘုရားတို့လူသားကျွတ်တစ်ပင်နဲ့တူတဲ့ဘဝတစ်ပင်ကြီးဖြည့်ပြီးတော့အာလုံကိုချမ်းသာစေသွားဘုရားတို့ယနေ့ညဆက်ကြကြောင်းတိုက်ပြီးပင်ဆရာတော်ကြီးရဲ့မဟာကဏ္ဍကြောင်းတိုက်ကနေတဆင့်ခွဲလာခဲ့တာတဲ့အဲ့တော့ဘုရားတို့တဆင့်ဖြစ်တဲ့အပင်ဘွားလေးရဟုပဲတန်ဃာတွေအတွက်ဘလောက်ကြီးချမ်းသာရသွားတယ်ဒါဆရာတော်ကြီးရဲ့ကုသိုလ်ကြီးဆရာတော်ကြီးရဲ့ရည်တော်မြစ်ကောင်းတဲ့ရည်တော်မြစ်ရှင်တန်ခဲ့တဲ့အတွက်ဘဝတစ်ပင်ဟာလူသားကျုပ်တစ်ပင်နဲ့တူတယ်အဲ့ဒီကနေဂိုင်းကူးလိုက်တဲ့မြတ်ဆက်ကြာဆိုတဲ့တစ်ပင်လေးတစ်ပင်ဒကာဓမ္မတွေအပေါ်မှာဘလောက်ထိအကျိုးတရားမှုရှိတယ်လဲတပည့်တန်ဃာတွေအတွက်ဘလောက်ထိအတကျိုးတရားမှုရှိတယ်လဲဒါလေးတွေကိုဘုန်းကြီးကသိချင်ကြတာအဲ့တော့ဆရာတော်ကြီးအကြောင်းပြုပြီးတော့မူလာတန်းကိုရင်လေးရနေစားပြီးတော့ပိဋကတ်သုံးပုံအောင်တဲ့ဆရာတော်ကြီးတိဆရာတော်ဟာသူ့ရဲ့ဘဝခန္ဓာကိုအသုံးပြုပြီးတော့ရေတောင်းမြစ်တွေရှင်လျောင်လှုပ်ပြီးတော့လူသားကျုပ်တို့တစ်ပင်နဲ့တူအောင်ကျင့်သုံးသွားလိုက်တာအားရစရာကောင်းလိုက်တာမိမိတို့ဒါလောက်မဖြစ်တောင်မှတက်နိုင်တယ်များတော့ဤဆက်အောင်ကြိုးစားနိုင်တဲ့ပုံကိုယ်တွေဖြစ်အောင်ကြိုးစားရမယ်။နောက်လူသားတွေဘက်ကကြည့်လို့ရှိရင်လည်းပဲဆရာတော်ကြီးရဲ့ယတနာဂုဏ်ကြီးကိုဖတ်လိုက်လို့ရှိရင်ဘုရားတရားတန်ခေါင်မြို့ဖလာဗုဒ္ဓဘာသာအဖြစ်ကလွန်မြောက်သွားစေနိုင်တယ်။ဆရာတော်ကြီးရဲ့ကိုကျင့်ပြီးတဲ့မာရီဖတ်လိုက်လို့ရှိရင်စိတ်ထားတွေတက်သွားတယ်။ဒါနလို့ရင်ဒါနလုံတိုင်းကောင်းတာမဟုတ်လောဘတွေပါတဲ့ဒါနလောဘတွေခြံရံတဲ့ဒါနကုသိုလ်စိတ်တန့်တန့်ဖြစ်တဲ့ဒါနဒါမျိုးလေးတွေကွဲပြားပြီးတော့ဘဝမှာစိတ်နေစေတာမြင့်သွားစေနိုင်တယ်။အနာဂတ်သာသနာရေးကိုဖတ်လို့ရှိရင်သာသနာပြုနည်းတွေတည်သွားနိုင်တယ်။ဘုံကြီးပြန်ပွဲလို့ရင်ဘလို့လှုပ်တင်နေရှင်ပြုလူပွဲတွေဘလို့မလှုပ်တင်ဘလို့လှုပ်တင်နေဘလို့လှုပ်တာတွေကငွေပိုကုန်တာဘလို့လှုပ်တာကကုသိုလ်စစ်တာအနာဂတ်သာသနာရေးကိုဖတ်ရင်လူသားတွေကိုတည်ငြိမ်နေပေးသွားတယ်အဲ့တော့ဆရာတော်ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာဘလောက်ထိလူသားတွေကျိုးပြုတ်တယ်လဲဒါဘာဖြစ်လို့လဲမေးရင်အာလောဘရေတောင်းမြင့်အာဒေါသရေတောင်းမြင့်အာမောဟရေတောင်းမြင့်ဆိုတဲ့ရေတောင်းမြင့်သုံးတွေရှင်သန်လွန်းလို့တဲ့ဒီလိုရှင်သန်တော့ဘဝခန္ဓာဘဝတစ်ပင်ကြီးဟာအလုံးအတွက်အကျိုးပြုတ်သွားနိုင်ခဲ့ပါတယ်ဒါလေးတွေကိုဘုန်းကြီးကယဟန်သစ်ဖြစ်တဲ့ရှင်အဂ္ဂဝေဒလင်္ကာရကိုလည်းပဲဒါလေးတွေကိုအတူယူစေခြင်းနဲ့ဝေထီသုံးလက်နဲ့တကွာယနေ့ဓမ္မမိတ်ဆွေတွေကိုလည်းပဲအတူယူစေခြင်းလေဒါလေးတွေကတိတ်ပြီးတော့အရေးကြီးတယ်ဒါကြောင့်ဘဝတစ်ပင်ဆိုတဲ့ခေါင်းစည်းနဲ့ဟောပေးတာဘုန်းကြီးတို့ဘုရားရှင်တစ်ထက်ကလည်းပဲလောဘဒေါသမောဟဆိုတဲ့ရေတောင်းမြစ်မကောင်းတဲ့ရေတောင်းမြစ်အခြေခံခဲ့တဲ့ဘဝတစ်ပင်အစိတ်ပင်အနေနဲ့တူတဲ့ပုံစံတွေလည်းရှိခဲ့တာပဲအလောဘအဒေါသအမောဟဆိုတဲ့ကောင်းတဲ့ရည်တောင်းမြစ်တွေရှင်တန်ပြီးတော့ဘဝမှာလူသားကျုပ်ပြုတစ်ပင်နဲ့တူတဲ့ပုံစံတွေလည်းရှိခဲ့တာအဲ့တော့မိမိတို့ကအထုံလေးတွေရအောင်လုပ်ထားဖို့လိုအပ်တယ်ဘုန်းကြီးဥပမာလေးတစ်ခုပြောပြပေးမယ်တာမာဝရီမိဖုရားကြီးနဲ့မာကန္ဒီမိဖုရားကြီးကောတံပီကြီးရဲ့သူတို့ဟာမိဖုရားကြီးနှစ်ပါးဖြစ်ကြတယ်အကမဟေတီကြီးတွေအဲ့တော့သူတို့နှစ်ယောက်မှာမာကန္ဒီမိဖုရားရဲ့နှလုံးသားထဲမှာကြတော့ဘဝခန္ဓာဘဝတစ်ပင်မှာကြတော့လောဘရည်တောင်းမြစ်ဒေါသရည်တောင်းမြစ်မောဟရည်တောင်းမြစ်တွေဟာဘဝဆက်ဆက်မှာရှင်တန်ခဲ့တယ်။ဒီတော့မာဂန္ဒီမိဖုရားကြီးကအစိတ်ပင်နဲ့တူတဲ့လူသားဖြစ်သွားတယ်။တာမဝရီမိဖုရားကြီးကတော့အာလောဘရည်တောင်းမြစ်အာဒေါသရည်တောင်းမြစ်အာမောဟရည်တောင်းမြစ်ကောင်းတဲ့ရည်တောင်းမြစ်တွေဟာဘဝဆက်ဆက်မှာအထုံလေးပါလာခဲ့တော့ရှင်တန်ခဲ့တော့လူသားကျုပ်တစ်ပင်နဲ့တူတယ်တဲ့ဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြပေးမယ်။အဲ့တော့ပထမဘုန်းကြီးတို့တာမဝရီမိဖုရားကြီးတာမဝရီမိဖုရားကြီးကတနေ့တော့သူ့ရဲ့ပန်းဆက်ဖြစ်တဲ့ခုံးဆုပ်တရာဆိုတဲ့ခါကုန်းနေတဲ့ဂျွန်မတယောက်ကပန်းလာဆက်တော့ပန်းနေရခါတိုင်းခါတဲ့တဝက်ပူများနေတာတွေ့ရတယ်ဒီတော့ဘာဖြစ်လို့ပန်းနေများနေတာလဲလို့မေးတော့အဲ့တော့အကျိုးကြောင်းခုံးဆုပ်တရာဘာရှင်းပြလဲဆိုတော့ခါတိုင်းခါမှာရှင်ပြင်းကားတဲ့ပန်းဖိုးကိုရှစ်ချက်ပေးတဲ့ထဲကနေပြီးတော့ तू ကလေးချက်ဖိုးပဲပန်းဝယ်ပြီးတော့ဆက်တာတဲ့အကြောင်းလေးချက်ဖိုးကို तू ခိုးထားတဲ့အကြောင်းဒါမျိုးလေးတွေရှောက်တင်လိုက်တယ်။ယနေ့တော့ဘာဖြစ်လို့မခိုးတာလဲဆိုတော့ရှစ်ချက်ဖိုးလုံးဝယ်လာတဲ့အတွက်ပန်းတွေများနေတဲ့အကြောင်းဒါဝတ္တမဝရိယမေးတော့ခဏိဖျားရှင်ခြံကနေပြီးတော့ သူမနာပန်းတဲ့ထံမှာဝင်ကူလိုရင်းဘုရားရှင်ရဲ့တရားတော်နာယူခဲ့ရတယ်။တရားနာရင်နာရင်ရှုမှတ်ပွားများလိုက်တာသောတာပန်ဖြစ်သွားခဲ့တယ်။တရားထုတရားမြတ်ကိုရခဲ့တယ်။အဲ့တော့တရားထုတရားမြတ်ကိုရခဲ့တဲ့အတွက်ယနေ့ပန်းလေးချက်ဖို့ကိုမခိုးဘဲနဲ့ရှစ်ချက်ဖို့လုံးဝယ်ပြီးတော့ဆက်တာပါတယ်တဲ့။ဒါကြောင့်ပန်းကြီးညားနေတာပါ။ဒါမျိုးပြောလိုက်တယ်။တန်တော်တင်လိုက်တယ်။အဲ့တော့တာမဝရီမိဘရားရဲ့နှလုံးသားထဲမှာအာလောဘကိုယ်ကပဲပေးခြင်းတဲ့သဘောတည်းရှိနေတယ်။လိုခြင်းတဲ့သဘောအားနေတယ်။အာဒေါသပောက်ကွဲတဲ့စိတ်ဆိုးတဲ့ကိုယ့်ရဲ့စိတ်ထင်တိုင်းကျဲတဲ့ဒီသဘောနေပြီးတော့အာဒေါသမေတ္တာတရားအားကြီးတယ်။သူတစ်ပါးကိုယ့်အကြောင်းပြုပြီးစိတ်ဆင်းရဲစေတာမဖြစ်စေခြင်း၊စိတ်ချမ်းသာစေခြင်းနဲ့ဘဝတိုးတက်စေခြင်းနဲ့။အာမောဟအမှန်တရားအမှားတရားကွဲကွဲပြားပြားလှုပ်တဲ့မလှုပ်တဲ့ပြောတဲ့မပြောတဲ့ဓာတ်တွေကိုကွဲကွဲပြားပြားသိတော့အာမောဟရေတောင်းပြစ်တည်ရှင်သန်နေတော့ဘုရားတို့ဘယ်လိုပြောလိုက်လဲဆိုတော့အဲ့တော့အမိတဲ့အမိတောက်သုံးခဲ့တဲ့ဒီတရားရှိအေးကိုကျမတို့ကိုလည်းပဲတိုက်ကြွေးပါတဲ့ဒီစကားလေးပြောလိုက်တယ်နော်ဘုရားတို့စဉ်းစားကြည့်လောဘရည်တောင်းမြဲမြဲတမ်းကိုယ်ကပဲလိုချင်တဲ့အသာစီနေချင်တဲ့ဒေါသရည်တောင်းမြဲမဟုတ်မခံဆိုတဲ့စိတ်နဲ့တွေ့တရားပြောပြတယ်မောဟရည်တောင်းမြဲအမှန်တရားအမှားတရားပြောတဲ့မပြောတဲ့မတည်ဘူးဆိုတဲ့ပုဂ္ဂိုလ်တယောက်ဆိုရင်ဘာဖြစ်သွားမလဲနေဒီလောက်ရက်တည်းကြာအောင်ရှင်ပြည့်ထံကငွေ၈ချက်ယူပြီးတော့၄ချက်ဖို့ပဲဝယ်တယ်နှစ်တည်းရက်တည်းလတည်းကြာခဲ့ပြီတရက်ကို၄ချက်ခိုးတယ်ဆိုတော့ငွေတွေအများကြီးပဲဟဲ့ကျွန်ဆုံးမှာငါငွေတွေပြန်ပေးဘုန်းကြီးတို့လောဘဒေါသမောဟရေတောင်းမြင်မြန်နှလုံးသားထဲမှာရှင်သန်ခဲ့ရင်ဒီအတန်တွေထွက်လာမှာဘာဖြစ်လို့လဲငွေကြီးတွေရဲ့တရက်၄ချက်ဘုန်းကြီးတို့ဖျားရှင်လက်ထက်ကခံမှန်းကြီးမှာနွားတချင်းမှာနွားနှစ်ကောင်မှာ၂၄ချက်လောက်တန်တဲ့ခေတ်အဲ့တော့တာမဝတိမိဖုရားအတွက်ပန်းနေဆက်လာခဲ့တာနှစ်ကြီးလဲကြာခဲ့ပြီဘယ်နှစ်ရှိလဲဒါပြောလို့တိကျတော့မပါဘူးပေါ့အဲ့တော့ဒီလောက်နှစ်တွေကြာအောင်တရက်၄ချက်၄ချက်ခိုးလာခဲ့တယ်ဆိုတော့လောဘဒေါသမောဟရည်တောင်းမြစ်တွေဒါနှလုံးသားထဲမှာရှင်သန်နေတဲ့မိဖုရားတယောက်ဆိုရင်ဟဲ့ကျွန်ဆုံးမှဒေါသတွေဖြစ်မယ်ထတတ်ခြင်းတတ်မယ်ရိုက်ခြင်းရိုက်မယ်အယောတောင်းရင်တောင်းမယ်ထောင်ချရင်ချပြစ်မယ်ဒါပါဖြစ်လို့လေလောဘဒေါသမောဟရည်တောင်းမြစ်တွေရှင်သန်ရင်ဒီစကားတွေပဲထွက်ပါခုသမဝရီမိဖုရားကြီးကတော့ငွေကြီးကိုမျက်စီတည်းမမြင်တော့အံ့ဩစရာကောင်းတာကအမှန်တမ်းပြောလိုက်ရင်ခုတ်ဆုပ်တတာဟာသူ့နေတိုင်းခိုးယူပါလေပြောလိုက်ရင်ဒါဟာအမှန်တရားကိုပြောလိုက်တဲ့အတွက်အသက်ခံရင်လည်းခံရမယ်အသက်ခံရင်ခံရပါစီဒီလိုစိတ်တဲ့မျိုးတတိမျိုးတွေရှိသွားတယ်အဲ့တော့နောက်ထပ်လည်းပဲလေးချက်မခိုးယူတော့သူ့အတွက်စာဝနေရည်တွေဆင်းရဲသွားမယ်ဆင်းရဲရင်ဆင်းရဲပဲစီငါဘယ်တော့မှမခိုးဘူးအဲ့ဒီဓမ္မတတိဓမ္မစွန်းအားတွေကိုတာမဝရီကမြင်လိုက်တာဒါဘာဖြစ်လို့လဲဆိုတော့အမောဟရေတောင်းမြစ်ကတာမဝရီနှလုံးသားထဲမှာရှင်သန်နေတယ်အမှန်တရားကိုမြင်လိုက်တယ်ဩတရားစွန်းအားအံ့ဩစရာကောင်းလိုက်တာကိုခိုးနေတာကိုလိမ်မပြောဘဲနဲ့အမှန်တိုင်းပြောလိုက်ရင်တက်ရင်တက်မယ်ဆိုတာသိနေပြီမဲ့တက်ရင်အသေးခံမယ်ဆိုတဲ့တတိဒီတတိဟာအင်မတန်မွန်မြတ်ပါလားဒါပညာရေတောင်းမြစ်အမောဟရေတောင်းမြစ်နှလုံးသားထဲမှာရှင်သန်နေတဲ့တာမဝရီကဒါကိုသိလိုက်တော့ဒီတရားကြီးအေးကိုကျမကိုလည်းပဲကျမတို့ကိုလည်းပဲတိုက်ကြွေးပါလို့တောင်းမှန်တော့ခုတ်ဆုပ်တရားကတရားဟောလိုက်တာတာမဝရီမူရှိတဲ့မိဖုရား900ဟာသောတာပန်ဖြစ်သွားတယ်တရားနာရင်ရှုမှတ်ပွားများလိုက်တာသောတာပန်နေဖြစ်ပြီးအပေတကားပိတ်သွားတယ်တဲ့ကဲဒီနေရာမှာဘုန်းကြီးတို့ရေတောင်းမြင့်ရှင်တန်ကုန်ရင်မတူဘုန်းကြီးတို့ဒီတရားနာတဲ့ပရိသတ်ထဲမှာစဉ်းစားကြည့်ငါသာဆိုရင်တာမဝရီမိဖုရားနေရာမှာငါပစ္စည်းကိုတရက်လေးချက်ခိုးတယ်နှစ်ပေါင်းများစွာခိုးတယ်ဓာရီကိုတွေးပြီးတော့လောဘဒေါသမောဟရေတောင်းမြင့်မြန်ရှင်သန်နေခဲ့ရင်ထပြီးထူမယ်ရိုက်မယ်တတ်မယ်ပစ္စလက္ခပါဇက်ကလည်းပဲအယုဒနတ္တဆဲမယ်ထောင်ချမယ်ငါငွေတွေပြန်ရောပေးအယောတွေတောင်းရင်တောင်းမယ်ဒါမျိုးတွေဖြစ်သွားနိုင်တယ်အဲ့ခုတော့တာမဝရီမိဖုရားရဲ့နှလုံးသားထဲမှာဘဝဆက်ဆက်ကအာလောဘကိုယ်ကပဲပေးချင်တဲ့သဘောအာဒေါသကိုယ်ကိုကြောင်းပြုပြီးတော့စိတ်မဆင်းရဲစေချင်တဲ့သဘောအာမောဟအမှန်တရားဒီလိုဓမ္မစွမ်းအားကြောင့်မို့ဒီလိုတတိတွေရှိသွားတာအသက်တည်ရင်သေပါစေလိန်တော့မပြောတော့ဒီဓမ္မစွမ်းအားတွေကိုအမှန်တိုင်းမြင်နိုင်တဲ့ပညာအမောဟရေတောင်းမြစ်သဘောတွေရှင်သန်တော့တာမဝရီမိဖုရားကြီးကဘာဖြစ်သွားလဲအဲ့ဒီခုံးဆုပ်တရာခိုးယူတဲ့အမှုကိုကြောင်းပြုပြီးတော့လိန်မပြောရတဲ့ဓမ္မစွမ်းအားကိုကြောင်းပြုပြီးတော့သူတို့လည်းပဲသောတာပန်ဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားကြတယ်တဲ့ကဲဒီရေတောင်းမြစ်တွေကွာခြားပုံတွေကိုဘုန်းကြီးကပြောတာအဲ့တော့မိမိတို့လည်းပဲတာမဝရီမိဖုရားကြီးလိုအာလောဘအဒေါသအမောဟရေတောင်းမြစ်တွေရှင်သန်အောင်မိမိတို့ပြုစုပြောထောင်ပြီးတော့ဘဝမှာ ဘာတစ်ပင်နဲ့တူအောင်ကြိုးစားရမလဲဆိုတော့လူသားကျိုးပြုတ်တစ်ပင်နဲ့တူအောင်ကြိုးစားနိုင်ရမယ်လို့ဒါဘုန်းကြီးဟာတိုက်တွန်းခြင်းဖြစ်ပါတယ်။နောက်မာဂန္ဒီမိဖုရားကြီးကိုဘုန်းကြီးပြောမယ်။မာဂန္ဒီမိဖုရားကြီးကလည်းပဲကောတံပီပြည့်ရှင်ဥတ္တနာရှင်ပြန်ရဲ့မိဖုရားကြီး။တမဝရီကလည်းပဲဥတ္တနာရှင်ပြန်ရဲ့မိဖုရားကြီးအတူတူမိဖုရားဖြစ်တာပဲ။ရှေးကံကတော့အတူတူပဲ။တိုင်းမဲ့နှလုံးသားထဲမှာရေတောင်းမြဲရှင်သင်္ဘုံကြီးကမတူကြအောင်အဲ့တော့တနေ့တော့မာဂန္ဒီမိဖုရားကြီးကတာမဝတီမိဖုရားရှိတဲ့မောင်မတွေနေတဲ့အဆောင်ကိုခဏလမ်းလျှောက်ရင်းနဲ့ရောက်သွားတော့တာမဝတီမိဖုရားတို့နေတဲ့အဆောင်ကြီးမှာအပေါက်တွေဖောက်ထားတာသွားတွေ့ရတယ်ဒီအပေါက်တွေဘာလို့ဖောက်တာတုံးလို့နေတော့တာမဝတီမိဖုရားမှုရှိတဲ့မိဖုရားတွေကဘုရားရှင်ကိုတော်မြတ်ကြောင်းတော်ကနေပြီးတော့ဘောတံပီပီဘောတကတထေးစားတဲ့တထေးသုံးဦးရဲ့အိမ်ကိုကြွတဲ့အခါမှာဒီအပေါက်ကနေလှမ်းပြီးတော့ဖူမျောကြပူစောကြရှ िख ိုးကြပါတယ်အဲ့တော့ဒီအပေါက်ဖောက်တာဘုရားရှင်ကိုဖူးခြင်းလို့ပူစောခြင်းလို့ရှ िख ိုးခြင်းလို့ပါအမှန်တိုင်းပြောကြတယ်အဲ့တော့တာမဝရီမိဖုရားပြုရှိတဲ့မိဖုရားတွေဟာဘုရားရှင်ရဲ့တရားတော်ကိုခုဆုံးတရားကျွန်မကတစဉ်နိုင်လိုက်တဲ့အတွက်တရားသူတရားမြတ်တွေသိသွားပြီနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်ခံစားသွားရပြီတရားရတာတည်သွားတဲ့ပုဂ္ဂိုလ်တွေကကိုယ့်ကိုတရားရတာတိုက်ကျွေးတဲ့မြတ်စွာဘုရားကိုဖူးခြင်းမှာပေါ့မိမိတို့ကျေးဇူးရှင်ဆိုလို့ရှိရင်ဒကာဓမ္မတွေလည်းသတိထားကြည့်ကိုယ်ဆင်းရဲဒုက္ခရောက်နေတဲ့အချိန်ကိုယ့်ကိုတရားစကားလေးပြောလိုက်တယ်၊ကူညီလိုက်တယ်ဒီကျေးဇူးရှင်ကိုတွေ့ကျင်တာထုံးစံတယ်ခုလည်းပဲမိမိတို့တာမဝရီမှုရှိတဲ့မိဖုရားတွေကဘုရားရှင်ကိုကြောင်းပြုပြီးတော့တရားရတာကိုတောက်တုံးပြီးနိဗ္ဗာန်ချမ်းသာမဖို့နိဗ္ဗာန်ချမ်းသာဒီရတာတွေကိုတည်သွားတယ်ကာမဂုဏ်ရတာတွေဆိုတာကနိဗ္ဗာန်ချမ်းသာနဲ့စာရင်ဘာမှမဟုတ်ပါလားဆိုတာရှင်းရှင်းလင်းလင်းသိသွားပြီဒီတော့ဒီတရားအရတာကိုသိအောင်ဖော်ထုတ်တော်မူခဲ့တဲ့မြတ်စွာဘုရားကိုဖူးခြင်းညတယ်ဒီတော့ခုဆုတ်တရားကိုပူဇော်တော့ခုဆုတ်တရားကသင်တို့ကမိဖုရားတွေဖြစ်တယ်သင်တို့ကိုခေါ်သွားလို့လည်းမသင့်တော်ဒီတော့ဟောဒီအဆောင်မှာအပေါက်တွေဖောက်တာမြတ်စွာဘုရားကြွားလို့ရှိရင်လှမ်းပြီးတော့အပေါက်ကနေဖူးကြဆိုပြီးတော့အကြံပေးတဲ့အတွက်အပေါက်တွေဖောက်ထားတာဒါကိုမာဂန္ဒီမိဖုရားကြီးကသိသွားတယ်တိသွားတော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့မာဂန္ဒီမိဖုရားဩဒီကောင်မတွေကမြတ်စွာဘုရားကိုပြုစုလှုပ်ကျွေးနေကြတာပါလားငါရံသူကိုလှုပ်ကျွေးတော့ငါရံသူပဲဖြစ်မှာပေါ့ဒီနေ့လှုပ်တဲ့လှုပ်ထိုက်တဲ့လှုပ်ကိုဒီကောင်မတွေအပေါ်မှာငါလှုပ်ကိုလှုပ်ရမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်နောက်မြတ်စွာဘုရားအပေါ်မှာလည်းပဲဩယဟန်ဂေါတမဒီမြို့ကိုရောက်လာပြီကိုငါပေါ်ရှက်ခွဲခဲ့တဲ့ယဟန်ဂေါတမအလုတ်တဲ့လှုပ်ထိုက်တာကိုအကျွေးဆက်ရမယ်ဆိုပြီးတော့ဒေါသတွေအာဃာတရေတောင်းမြစ်ကြီးတွေရှင်သန်လိုက်တာအဲ့တော့ဖရာတရားတန်တာဒီအာယုန်နေနဲ့တွေ့တာပဲတာမဝတီမိဖုရားကတိုက်ရိုက်မတွေ့ဘူးကြုံမဖြစ်တဲ့ခိုးဆုပ်တရားတစ်ဆင့်တွေ့ရတာမာဂန္ဒီမိဖုရားကြီးကမြတ်စွာဘုရားကိုကိုယ်တိုင်လည်းပဲဖူးခဲ့ဘူးတဲ့အဲ့တော့ဖူးခဲ့ဘူးတုန်းကသူ့ရဲ့မိဘတွေကသူတို့ရဲ့သမီးကိုမြတ်စွာဘုရားကိုလက်ထပ်ဖို့သွားတောင်းမှန်တော့မြတ်စွာဘုရားကပြင်းပြင်းထန်ထန်စကလုံးနေတရားဟောလိုက်တာမိဘတွေကတော့အနာခံဖြစ်သွားတယ်။ "तू ကသူ့အပေါ်မှာမြတ်စွာဘုရားကမလိုချင်ဘူး၊ခြေထောက်နဲ့တောင်မထိချင်ဘူး"ဆိုတဲ့စကလုံးကိုနာပြီးတော့ခုကောတံပီပီမြတ်စွာဘုရားရောက်လာတဲ့အကြောင်းကိုတာမဝရီမိဖုရားမှုရှိတဲ့မိဖုရားတွေကအပေါက်ဖောက်ထားတာဘုရားဖူးကိုဆိုတာသိသွားတော့ရံကောဓမဘုရားရှင်ဒီမြို့ကိုရောက်လာပြီ။ငါလုံးတင်လုံးထိုက်တဲ့လို့လုံးကိုလုံးရပြီ။နောက်မိဖုရားတွေကိုလည်းပဲတာမဝရီမှုရှိတဲ့မိဖုရားတွေကိုလည်းမြတ်စွာဘုရားကိုငါအင်မတန်မုန်တီဆက်ဆုပ်တဲ့ဘုရားရှင်ကိုစိတ်ကကိုယ်ကိုယ်ပူဇော်ရပါမလားဆိုပြီးတော့ရံညိုးတွေဖွဲ့ပြီးတော့မြတ်စွာဘုရားကိုဒီမျိုးစုံနဲ့လက်တွေပေးပြီးတော့ဆဲခိုင်းတယ်မြတ်စွာဘုရားကိုဘလောက်ထိရဲရဲစဲစဲဆဲလဲဆိုတော့ဘုရားရှင်ကိုဟဲ့နွားကြီးလို့ဘလောက်ထိတရိတ်ဆန်းကြီးဒီလိုစကလုံးတွေပါဝင်တဲ့ဆဲဒီမျိုးစုံနဲ့ဆဲခိုင်းတာအဲ့တော့မာဂန္ဒီအာကုတုတွေဘလောက်ဖြစ်သွားလဲနောက်တာမဝတီမှုရှိတဲ့မိဖုရားတွေကိုလည်းပဲလုံးကြံတက်ဖြတ်လိုက်တာနောက်ဆုံးဦးလေးဖြစ်တဲ့ပုဂ္ဂိုလ်ကိုမိရှို့ခိုင်းလိုက်တာဦးလေးဖြစ်တဲ့ပုဂ္ဂိုလ်ကမာဂန္ဒီမိဖုရားမှုရှိတဲ့တာမဝတီမှုတာမဝတီမှုရှိတဲ့မိဖုရားတွေနေတဲ့အဆောင်ကြီးကိုမိတင်ရှို့လိုက်တာအလုံးအရိယာသူတော်စင်တွေမိလောင်ပြီးတော့ဝင်လွန်သွားကြရှာတယ်နောက်ဆုံးသူလည်းအသေးစိုးနဲ့သေရတယ်ဘုန်းကြီးပြောချင်တာပါလဲဆိုတော့မာဂန္ဒီမိဖုရားလည်းပဲဘုရားရှင်ကိုကိုယ်တိုင်ဖူးဖူးတယ်တာမဝတီမိဖုရားမှုရှိတဲ့မိဖုရားတွေကဘုရားရှင်ပေါ်မှာကြည်ညိုကြတယ်စိတ်ကကြတယ်အဲ့သူနှလုံးသားမှာအလောဘအဒေါသအမောဟအမှန်တရားကိုသိတဲ့အမောဟပညာရည်တောင်းမြစ်တွေမရှင်သန်တော့ပိဆက်ခြင်းတဲ့သဘောတူတက်စေခြင်းတဲ့သဘောတွေမရှိတော့ဩသူတို့ဘုရားရှင်ကိုးကွယ်တာကောင်းတာပေါ့အမှန်တရားမြင်တာပေါ့ လမ်းမှန်ရောက်တာပေါ့လို့ဝမ်းမတာနိုင်မင်းနဲ့ဒေါသရေတောင်းမြစ်ဒေါသရေတောင်းမြစ်ကငါရန်သူဖြစ်တဲ့ငါရန်သူဖြစ်တဲ့ဂေါတမကိုကူးကွယ်တဲ့ကောင်းမတွေသိရမယ်တေချောင်းမျိုးမျိုးကျန်တော့နှလုံးသားထဲမှာဒေါသအာဃာတရေတောင်းမြစ်တွေရှင်သန်လိုက်တာလောဘရေတောင်းမြစ်ရာရာမှာကိုကလိုချင်တာဥဒိနာမင်းရဲ့မေတ္တာကိုကိုတယောက်တည်းခံယူခြင်းနဲ့လောဘရေတောင်းမြစ်မြတ်တမ်းမှုမရှိဘူးဒါဟုတ်မြတ်တမ်းမှုမရှိဘူးလို့မသိတဲ့မောဟရေတောင်းမြစ်တွေရှင်သန်လိုက်တာအဲ့ဒီမှာမာဂန္ဒီမိဖုရားဟာဘုန်းကြီးတို့အသေးစိုးနဲ့ကိုတည်ခဲ့ရပါတယ်ရှင်ပြန်ကနောက်ဆုံးတည်စိုးနဲ့တက်ပြပြီးတော့တည်သွားရတဲ့အချိန်ရောက်တယ်အာကုတ္တရာလည်းပြည့်နေတော့ငရဲဆိုတာကမာဂန္ဒီအတွက်ဘာမှမထူးဆန်းတဲ့နေရာတကူဖြစ်သွားခဲ့ပါတယ်အဲ့တော့ဘုရားရှင်ရဲ့တရားတော်ဘုရားရှင်ကိုဖူးမြင်ရခြင်းအတူတူတန်ဃာတော်တွေကိုဖူးမြော်ကြခြင်းအတူတူမာဂန္ဒီမိဖုရားနဲ့တာမဝတိမိဖုရားတို့တူခဲ့ပါလျက်တဦးကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့တဦးကတေဇိုးနဲ့တည်ပြီးတော့ဘုန်းကြီးတို့ငရဲရောက်သွားရတယ်ဆိုတာဘာဖြစ်လို့လဲနှလုံးသားထဲမှာမာဂန္ဒီရဲ့နှလုံးသားထဲမှာလောဘဒေါသမောဟလိုချင်တဲ့လောဘရည်တောင်းမြက်ဒီမခံနိုင်မှုပောက်ကွဲမှုဒေါသရည်တောင်းမြက်အမှန်တရားကိုမသိတဲ့မောဟရည်တောင်းမြစ်တွေရှင်သန်လို့ဆိုတာလေးကိုဘုန်းကြီးတို့ကောက်ချက်ချလို့ရတယ်။တမာဝရီမိဖုရားရဲ့နှလုံးသားထဲမှာတော့အာလောဘအရာရာကိုဝါပဲပိဆက်ခြင်းသာအာဒေါသကိုကိုကြောင်းပြုပြီးတော့ချမ်းသာစေခြင်းသာတူကြီးပွားတူတက်စေခြင်းသာအာမောဟအမှန်တရားကိုသိတဲ့အာမောဟရည်တောင်းမြစ်ပညာရည်တောင်းမြစ်တွေရှင်သန်တာဒါကွဲပြားချက်ပါပဲ။ဒီကွယ်ပြားချက်လေးတွေကိုသိစေခြင်းလို့ဘုန်းကြီးကဘဝတစ်ပင်ဆိုတဲ့တရားကိုနုမောဒနာတရားအဖြစ်နဲ့ဟောကြားပေးခြင်းဖြစ်ပါတယ်။ဒါကြောင့်ငွေတိသုံးလက်မိသားစုနဲ့တကွာဓမ္မမိတ်ဆွေများဟာဒီတရားတော်ကိုနာယူပြီးတော့ကိုယ့်ရဲ့နှလုံးသားထဲမှာအကောင်းဆုံးသောရည်တောင်းမြစ်တွေဖြစ်တဲ့အာလောဘအာဒေါသအမောဟရည်တောင်းမြစ်တွေရှင်သန်အောင်ကြိုးစားနိုင်ကြပါစေ။ဒီရည်တောင်းမြစ်တွေရှင်သန်အောင်ကြိုးစားရင်းနဲ့လောဘဒေါသမောဟရည်တောင်းမြစ်တွေညှိုးနှွမ်းပျောက်ကွယ်သွားအောင်ကြိုးစားနိုင်ကြပါစေ။ဒီနည်းအားဖြင့်နောက်ဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ချမ်းသာဆိုတဲ့အသီးပွင့်တွေဤခံစားနိုင်အောင်ကောင်းသောရည်တော်မြစ်တွေကိုရှင်သန်ပြုစုနိုင်သောမျိုးကောင်းသားမျိုးကောင်းသမီးများဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်တည်း။ကဲရှိစေချာအမြဝေကြစို့လိုက်ဆိုလိုက်